Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်နော်။ VOA American Dayan 2019ခုနှစ် March 28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒေသ30-40 49ရွာနေဖမ်းယူနားဆင်နိုင်ပါလိမ့်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
။ဒီမှာကတော့ဆုမြတ်မှာပါရှင်။ရုရှားနိုင်ငံမှာအကြမ်းလိုက်စားမှုတိုက်ဖျက်ရေးဆန္ဒပြတဲ့အတိုက်ခံခေါင်းဆောင်ကိုထောင်ဒဏ်15ရက်ချလိုက်ပါတယ်။ဩစတြေးလျနိုင်ငံအရှေ့မြောက်ကယိုရန်ဘက်ကိုအင်အားဖြင့်မုန်တိုင်းဆဝင်နေတာနဲ့အတူပြည်သူတွေကိုအိမ်ပြန်မထွက်ဖို့အတွက်အာဏာပိုင်တွေကတိုက်တွန်းထားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုစော်ဝင်းနိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။82နှစ်မြောက်တမရုံနေ့အခမ်းအနားမှာဂူကြုံမူကြီးမင်းအွန်လိုင်းပြောကြားတဲ့မိကွန်းပေါ်မှာတုတ်ပြန်ချက်တွေကတော့
တမရုံကသူတို့အရင်သွားနေကြလမ်းအတိုင်းပဲနိုင်ငံကြီးနေပြမှာအသာစီးရမှုသူတို့ကလက်မလွတ်နိုင်ဘူး။
ဒီကြောင်တဲ့ရင်နေပြီးမှာနားဆင်ရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အကျိုးသုံးသက်ချက်တွေကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊သုဒ္ဓဆောင်လင်အမေရိကန်တကွင်းစတာတွေကိုတင်ဆက်အောင်မှာပါ။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြမှာပါပါခင်ဗျာ
။ရုရှားနိုင်ငံရဲ့အတိုက်အခံလည်းဖြစ်အာဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူလည်းဖြစ်တဲ့အလက်ဆီနာဗာနီကိုမော်စကိုမြို့မှာတရားမဝင်ဆန္ဒပြပွဲကြီးကိုစီစဉ်မှုနဲ့တရားရုံးတစ်ခုကထောင်ဒဏ်15ရက်နဲ့ဒေါ်လာ350လောက်နဲ့ညှိနှိုင်းတဲ့ရုရှားရူဘယ်ငွေ2000ထမ်းရိုက်လိုက်ပါတယ်။ဒီဖြစ်တဲ့အပေါ်အယူခံဝင်မယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။တင်းငွေနေနေတုန်းကလုပ်ခဲ့တဲ့ဆန္ဒပြပွဲဟာတရားမဝင်ဘူးလို့အာဏာပိုင်တွေကပြောတာကိုမစ္စတာနာဗာနီကပယ်ချခဲ့ပါတယ်။ဆန္ဒပြပွဲစီစဉ်သူတွေကိုနေရာနှစ်ခုမှာလုပ်ဖို့အတွက်မော်စကိုမြို့တော်အာဏာပိုင်တွေကပြောခဲ့ပေမဲ့ခွင့်ပေးမထားတဲ့နေရာတွေစီကိုလူတွေလာအောင်လို့တမင်လုပ်ခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ရဲ့အပြောကို Interfax သတင်းဌာနကသတင်းထုတ်ပြန်ပါတယ်။ဆန္ဒပြသူတွေဟာအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ဖို့ကြိုးစားသူတွေဖြစ်တယ်လို့ပက်စကော့ဖ်ကပြောခဲ့တယ်လို့ဆန္ဒပြပွဲစီစဉ်သူတွေဟာကလေးတွေကိုငွေပေးပြီးတော့ဆန္ဒပြပွဲမှာပါဝင်ခိုင်းခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒီပြောကြားချက်အတွက်အထောက်အထားပြခြင်းတော့မရှိပါဘူး။ဒီနေ့ကနေနေကအဂတိလိုက်စားမှုတိုက်ဖျက်ရေးဆန္ဒပြပွဲတွေကိုမော်စကိုမြို့တော်အပါအဝင်ရုရှားမြို့ပေါင်း80ကျော်မှလုပ်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်။အဲ့ဒီဆန္ဒပြပွဲတွေဟာ2012ခုနှစ်ထဲကဆိုရင်ခွင့်ပြုချက်မရဘဲလုပ်တဲ့အကြီးအကျယ်ဆုံးအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပါတယ်။ငင်းငင်းချမ်းချမ်းဆန္ဒပြသူယာနဲ့ချီအဖမ်းစီခံခဲ့ရတယ်လို့ရုရှားအနာပိုင်တွေအဂတိလိုက်စားတယ်ဆိုတာကိုဖော်ပြထားတဲ့စိုင်းပုံတွေကိုင်းဆောင်ထားသူတချို့ကိုလည်းရဲတွေကကြိုင်ကြမ်းတန်းတန်းကင်တွယ်ဖမ်းဆီးခဲ့ပါတယ်။ဆန္ဒပြပွဲလာကြည့်သူနဲ့တရင်တော်တချို့လည်းဖမ်းဆီးခံရပါတယ်။အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီကိုတော့မြို့လယ်ကပုရှ်ကင်ရင်ပြင်နာအယောက်မှဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တဲ့အပေါ်အမေရိကန်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။
2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့တမက်လက်ဖြစ်သမ္မတရဲ့အရေးပါတဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဂျယ်ရက်ကူရှ်နဲကထွက်ဆိုဖို့သဘောတူလက်ကြောင်းအင်ပီရိုကသတင်းထုတ်ပြန်ပါတယ်။သမ္မတထရမ့်ရဲ့အသီးမိတ်ဆွေတွေနဲ့ရုရှားအရာရှိတွေအကြားဆက်ဆံရေးအခြေအနေတွေအပေါ်စနစ်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်ထွက်ဆိုကြတဲ့သူတွေထဲမှာကူရှ်နဲဟာသမ္မတထရမ့်နဲ့အနီးဆက်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။မနေ့ဒီဇင်ဘာလအတွင်းအမေရိကန်နိုင်ငံဆိုင်ရာရုရှားတာမကြီးဆာဂျီကစ်လီယက်နဲ့ကူရှနဲရိုနှစ်ကြိမ်တွေ့ဆုံခဲ့တဲ့ကိစ္စကိုစီးနိတ်စုံစမ်းရေးကော်မတီကအသေးစိတ်သိရှိလိုနေတာဖြစ်ကြောင်းနယူးယောက်တိုင်းစ်သတင်းမှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံမှုရှိခဲ့တယ်ဆိုတဲ့ကိစ္စကိုလည်းနယူးယောက်တိုင်းစ်သတင်းစာကြီးကပဲအရင်ဆုံးရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒါ့အပြင်2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်ခဲ့မှုနဲ့ဆက်ဆက်ပြီးအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့ထားတဲ့ရုရှားအစိုးရပိုင်းဖနက်ရှန်ကိုနိုဘန့်လို့ခေါ်တဲ့ဖွံ့ဖြိုးရေးဘဏ်အကြီးအကဲနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စကိုလည်းစီးနေလွတ်တော်အမတ်တွေကသိရှိလိုနေကြောင်းနယူးယောက်တိုင်းမှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံခဲ့တဲ့ကိစ္စကိုအရင်ကသတင်းထုတ်ပြန်ခဲ့ခြင်းမရှိပါဘူး
။အမေရိကန်ဗဟိုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုမလိုက်နာတဲ့ဒေသခံအစိုးရအဖွဲ့တွေကိုတရားရေးဌာနကရန်ပုံငွေဖြတ်တောက်မယ်လို့ရှေ့နေချုပ် Jeff Sessions ကတင်းလာနေကကြေညာခဲ့ပါတယ်။နိုင်ငံထဲမှာတရားမဝင်နေထိုင်နေကြသူတွေကိုနေရပြန်ပို့နိုင်ဖို့အတွက်အရေးယူခြင်းမရှိဘဲအကာအကွယ်ပေးထားတဲ့မြို့တွေမြို့နယ်တွေပြည်နယ်တွေကြောင့်အမေရိကန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုအန္တရာယ်ရှိစေတဲ့အပြင်လူမှုအသိုင်းအဝိုင်းတစ်ခုလုံးအတွက်ကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရှေ့နေချုပ် Sessions ကပြောပါတယ်ဒါကြောင့်ဗဟိုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုမလိုက်နာတဲ့ဒေသခံရဲတပ်ဖွဲ့တွေကိုတရားရေးဌာနရဲ့ထောက်ပံ့ငွေပေးမှာမဟုတ်ဘူးလို့ပြောကြားခဲ့တာပါ တရားဝင်နေထိုင်ခွင့်အထောက်အထားမရှိကြသူတွေကိုယာယီဖမ်းဆီးခဲ့ပြီးတော့ပြန်လွတ်ပေးလိုက်ရင်သူတို့ကိုလွတ်ပေးလိုက်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုအကြောင်းမကြားတဲ့မြို့နယ်နဲ့ပြည်နယ်စုစုပေါင်း600လောက်ရှိတယ်လို့အမျိုးသားလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေစင်တာကပြောပါတယ်။ဖမ်းဆီးခံရသူအပြစ်ပေးခံရသူအများစုဟာအသေးစားပြစ်မှုတွေကိုကျူးလွန်တဲ့တရားမဝင်နေထိုင်ကြသူတွေဖြစ်ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုလိုက်နာဖို့ငင်းဆန်တဲ့အတွက်ပြည်သူတွေအတွက်ဘလောက်ထိခိုက်ရတယ်လဲဆိုတာကိုပြည်နယ်တွေ၊မြို့တွေ၊မြို့နယ်တွေအနေနဲ့အသေးအချာစဉ်းစားကြပါလို့ရှေ့နေကြုတ် Just Sessions ကတိုက်တွန်းခဲ့ပါရဲ့ရှင
်။မက္ကဆီကိုနိုင်ငံမှာမနစ်နွေရာသီတုန်းကရဲတပ်ဖွဲ့နဲ့ဆရာမများတမကအကြဖြစ်သွားခဲ့တဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့ထိတိုက်ရင်ဆိုင်မှုတွေနဲ့ပတ်သက်လို့တရားမျှတစွာဆောင်ရွက်ပေးရေးတောင်းဆိုမှုတွေအရှိန်မြင့်လာနေပါတယ်။တောင်းဆိုသူတွေဘက်ကအဝေးပြေးလမ်းမတစ်ခုတိုးဂိတ်ကိုခိတ္တသိမ့်ပိတ်လိုက်တာ၊မက္ကဆီကိုနိုင်ငံရဲ့ရဲတပ်ဖွဲ့အကြီးအကဲနဲ့တွေ့ဆုံခွင့်ရရေးတောင်းဆိုတာနဲ့အမေရိကန်ခြေဆိုင်အမေရိကတိုက်နိုင်ငံများအဖွဲ့ရဲ့အကူအညီကိုလမ်းတောင်းတာတွေပြုလုပ်လာနေတာပါ။ပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်သွားခဲ့တဲ့အရှင်မြင့်လှုပ်ဆောင်မှုတွေဟာမနစ်ဇွန်လ19ရက်နေ့တုန်းကမက္ကဆီကိုနိုင်ငံတောင်ပိုင်းအိုအာဟာကာပြည်နယ်မှာဖြစ်သွားခဲ့တဲ့ကိစ္စအပေါ်အခြေခံတာဖြစ်ပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်ထဲမှာပါတဲ့သဘောတူညီချက်အရဆရာမတွေအပေါ်မဖြစ်မနေအရေးချင်းဆက်ရမယ်ဆိုတဲ့ကိစ္စကိုစန့်ကျင်တဲ့အနေနဲ့ဆရာမများတမက္ကကပြည်နယ်အတွင်းမှာရှိတဲ့လမ်းတွေကိုပိတ်ပြီးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကနေနင်းချိန်မှာလူ10ဦးသေဆုံးပြီးတော့100လောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကပလင်းပုံးတွေ၊ဂဲတွေနဲ့ပြစ်ပောက်ခဲ့ကြတယ်လို့ဆိုပါတယ်။အဲဒီကိစ္စအတွက်တိုးတက်မှုတစုံတရာမရှိသေးကြောင်းပါဝင်ခဲ့သူတွေပြောတာကိုကိုကာပီဒေတာကသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ
်။ UAE American Sun မနေ့ထက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိစိုင်းဒိုမီတာ32 kHz 932 9ဆိုင်းဒိုမီတာ40 kHz 4433ညဆိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းနမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာတက်မတော်အနေနဲ့ဆက်ပြီးတော့ကူညီပေးဖို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုက်တွန်းခဲ့ပါရယ်တက်မတော်အနေနဲ့နိုင်ငံတော်လုံခြုံရေးသာမကအမျိုးသားစည်းလုံးညီညွတ်ရေးပြန်လည်ပေါင်းစည်းရေးတို့အပြင်တိုင်းပြည်ဖွံ့ဖြိုးရေးဘိုင်းကိုလည်းပါဝင်ကူညီရမယ်လို့82နှစ်ပြည့်တက်မတော်နေမင်းကွန်းမှဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားသွားပါရယ်ဒါအပြင်ကုန်စည်နှုန်းထိန်းသိမ်းရေးကဆလို့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာပါဝင်ရေးကနေနိုင်ငံရဲ့တကယ်ဇာတာတွေကိုထိန်းသိမ်းစောင့်ရှောက်ကာကွယ်ရေးအထူးတက်မတော်ပါဝင်ကူညီရမယ်လို့သူရဲ့မင်းကွန်းထဲမှာထည့်ပြောထားတဲ့အတွက်တက်မတော်ကဗက်ပေါင်းစုံကနေပါဝင်နေအောင်မှဖြစ်တယ်ဆိုတာကိုမိမောင်းထိုးပြနေပါတယ်။ပါတီစုံဒီမိုကရေစီစနစ်စီပြုပြင်ပြောင်းလဲရေးဆောင်ရွက်မှုတွေမှာတက်မတော်ကဆက်ပြီးတော့အားသွခွန်ဆိုင်ကူညီပေးရမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်မိုင်ကဆိုပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံအရှိမြောက်ဖက်စစ်ဟက်မျိုးမှာ IS Islamic စစ်သွေးကြွအဖွဲ့ရဲ့ထောက်ပံ့ပေးမှုနဲ့လက်နက်ခဲယံမိကြောင့်အများပြကန့်ဆောင်ထားတဲ့စစ်သွေးကြွတွေက၄ရက်ကြာတင်ပိုက်ထားတဲ့အဆောက်အဦတစ်ခုကိုဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကတင်းလာနေမှာပြန်လည်တင်ပိုက်လိုက်နိုင်ပြီဖြစ်ပါတယ်။တောက်ကြနေကစတင်ခဲ့တဲ့အကြမ်းဖက်သမားတွေရဲ့ဝင်ရောက်စီးနင်းတင်ပိုက်မှုအတွင်းဘုံပေါက်ကွဲမှုတွေအပြန်အလှန်ပစ်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့2ဦးနဲ့စစ်သွေးကြွ၄ဦးအပါအဝင်စုစုပေါင်း12ဦးသေဆုံးခဲ့ပြီး50လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တနတ်ဒီဖောက်ခွဲပစ္စည်းတွေနဲ့ကြီးကအင်ကြီးတွေဝတ်ဆင်ထားတဲ့အကြမ်းဖက်သမားတွေနဲ့ဖြစ်သွားခဲ့တဲ့ထိတ်တန့်ရင်ဆိုင်မှုတွေအတွင်းရဲတပ်ဖွဲ့ဘက်ကတန်းကြပ်ကကားတွေအုံပြုခဲ့တယ်လို့တနတ်တွေနဲ့ပြစ်ခတ်ပြီးမျက်ရည်ပုံပေါ်မှာအုံပြုခဲ့တာဖြစ်ပါတယ်။တင်းလာနေနောက်ပိုင်းမှာတော့အဆောက်အဦအတွင်းမှာလက်နက်ကင်တောင်းကျမ်းသူတွေမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်
။ Australian နိုင်ငံရှေ့မြောက်ဂယ်ယိုရန်ဘက်ကိုအင်အားပြင်းမုန်တိုင်းစတင်ဝင်နေတာနဲ့အတူပြည်သူတွေကိုအင်ဂျင်မထွက်ကြဖို့အတွက်အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒဗီဆိုင်ကလုန်းမုန်တိုင်းဟာပြင်းအားအဆင့်၄နဲ့ဝင်ရောက်လာမှာဖြစ်ပြီးတော့လေပြင်းတိုက်ခတ်နှုန်းတနအီမိုင်180ကျော်လောက်ရှိနိုင်တယ်လို့ Australian နိုင်ငံမိုးလေဝသဘျူရိုကခန့်မှန်းထားပါတယ်။ Queensland ပြည်နယ်အရှေ့ဘက်ကယိုရက်မှာရှိတဲ့ Bowen မြို့ကနေမြောက်ပိုင်းမိုင်60လောက်အကွာအဝေးမှာရှိတဲ့ AR မြို့အထိကိုဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းနောက်ထပ်2နာရီလောက်မှာဒီဒဗီဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်မယ်လို့ခန့်မှန်းထားပါတယ်။အင်္ဂါနေ့အစောပိုင်းကမုန်တိုင်းလမ်းကြောင်းတစ်လျှောက်ကမြို့တွေမှာလေပြင်းတွေတိုက်နေတာမှာအရှေ့မြောက်ကမ်းလွန် Hamilton ကျွန်းပေါ်ကလေရင်ကွင်းမှာဆိုရင်လေပြင်းတိုက်နှုန်းမိုင်120ကျော်တယ်လို့မိုးလေဝသဌာနကပြောပါတယ်။တချို့နေရာတွေမှာလည်းမိုးတီးထန်စွာရွာနေပါတယ်။မြင်းနှိမ်ပိုင်းမှာနေကြသူပြည်သူ2000ခွဲကိုဘေးကင်းရာပြောင်းရွှေ့ကြဖို့အတွက်တပ်ဆိုင်ရာကညွှန်ကြားထားပါတယ်။2011ခုနှစ်တုန်းကပျက်စီးဆုံးရှုံးမှုတွေများခဲ့တဲ့ရာစီဆိုင်ကလုန်းမုန်တိုင်းတံခံခဲ့ရပြီးကြတဲ့ကအပြင်းဆုံးမုန်တိုင်းဖြစ်လိမ့်မယ်လို့ Queensland ပြည်နယ်ဝန်ကြီးကသတိပေးထားပါတယ်။ရာစီဆိုင်ကလုန်းမုန်တိုင်းတုန်းကတော့အဆိုးဆုံးပြင်းအားအဆင့်9နဲ့ဝင်တိုက်ခဲ့တာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံမှာ IS အစ္စလာမစ်စစ်ဆေးကြောအဖွဲ့ကတင်ပိုက်ထားတဲ့မူဆူးမျိုးကိုပြန်လည်တင်ပိုက်နိုင်ရေးပြုလုပ်ခဲ့တဲ့ညွန်ပေါင်းအဖွဲ့ရဲ့ဆေးရတာလေးချောင်းစစ်ဆင်ရေးအတွင်းလူပေါင်း100လောက်အထိတေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဗီဒီယိုမှတ်တမ်းပေါင်း900ကိုကြည့်ရှုစစ်ဆေးနေကြောင်းအမေရိကန်စစ်တပ်ကတင်းနေလာနေမှာပြောပါတယ်။မြေပြင်မှာဖြစ်သွားခဲ့တဲ့အဖြစ်အမှန်တွေကိုသိရှိနိုင်ရေးအတွက်သူတို့အနေနဲ့ကြည့်ရှုစစ်ဆေးနေကြောင်းဒီကိစ္စဟာမူဆူးမျိုးမှာအရေးအကြီးဆုံးဦးစားပေးလှုပ်ဆောင်နေတဲ့ကိစ္စဖြစ်ကြောင်းအရှေ့လယ်ပိုင်းဒေသကစစ်ဆင်ရေးတွေကိုကြီးကြပ်ကုတ်ခဲ့ရတဲ့စစ်ဌာနချုပ်ပြောခွင့်ရလစ်တာဘုံမူကြီးဂျွန်တောမတ်ကပြောပါတယ်အီရန်နိုင်ငံမြောက်ပိုင်းမူဆူးမျိုးမှာဖြစ်သွားခဲ့တဲ့ကိစ္စဟာအင်မတန်စိတ်မချမ်းမြေ့ပြောရကောင်းကြောင်းလဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်အရာသားတည်ဆုံမှုတွေရှိခဲ့တယ်လို့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေတဲ့မူဆူးမျိုးဟောင်းရဲ့အနောက်ဖက်ဒေသမှာမလ18ရက်နေ့ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေစစ်ဆင်ရေးပြုလုပ်ခဲ့တာကိုကနအုပ်စုံစမ်းစစ်ဆေးမှုတွေမှာတွေ့ရကြောင်းပင်တဂွန်ကပြောပါတယ
်အင်္ဂါနေ့မနေ့ထိတ်တန့်ရအောင်မြန်မာနိုင်ငံကတင်းတွေကိုမဆူးမြတ်မွန်နဲ့ကုဇော်ဝင်းလိုင်တို့ကပြောပြခဲ့ကြတာပါ။တော်လားရှင်နေအခုနားဆင်နေရတဲ့ VOA အစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာမှာပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနဲ့နိုင်ငံကတင်းလှော်တွေကိုတင်ဆက်သွားပါမယ်။82နှစ်မြောက်တပ်မတော်ရေးအခမ်းအနားမှာပြောဆိုသွားတဲ့တပ်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိခွန်းကိုကြည့်ရင်တမရော်ဟာမြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းအနားမှာဆက်ပြီးနေရာယူထားလိုတဲ့အာတိသရှိနေတာပြသကြောင်းပြပအခြေဆိုင်တိုင်းသားအရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှလသုံးသက်သူတွေကထောက်ပြကြပါတယ်။မတ်လ29ရက်တော်လိုင်းနေ့ကိုတမရော်နေ့အဖြစ်သတ်မှတ်ခေါ်ဆိုနေခြင်းပုံမှာလည်းကန့်ကွက်ကြပါတယ်။အပြည့်စုံကိုဆက်လက်နားဆင်နေပါတယ်ခင်ဗျာ။နေပြည်တော်မှာမနေ့ကကျင်းပတဲ့82နှစ်မြောက်တမရော်နေ့အခမ်းအနားအတွင်းဝကြုံဦးကြီးမင်းအောင်လှိုင်က2016ခုနှစ်မှာဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်အရှေ့မြောက်ပိုင်းမုံကိုလောက်ကန်ဒေသတိုက်ပွဲတွေဟာအကြမ်းဖက်တောင်းကျမ်းမှုတွေဖြစ်ပြီးနိုင်ငံတော်အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်နေခြင်းဖြစ်တယ်လို့သူ့မိကွန်းနဲ့ပြောသွားခဲ့တာပါဒီအချက်နဲ့ပတ်သက်လို့ဂျာမနီနိုင်ငံမှာနေထိုင်တဲ့ဖက်ဒရယ်ပြည်ထောင်စုအရေးလေ့လာရေးသားနေသူရှမ်းတိုင်းသားဆိုင်းဝမ်ဆိုင်းကအခုလို့သုံးသပ်ပါတယ
်ဆိုတော့အခုဒီမြောက်ပိုင်းမှာဖြစ်တဲ့ကိစ္စလည်းတကယ်တော့လူမျိုးချင်းပြည်ပခအတူရတော်ဆောင်တယ်။အဲ့ဒီအတူရတော်ဖြောက်ဖြဲ့ချင်တဲ့အခါကျတော့ကိုကန်းအဖြစ် UWS လဝအဖြစ်အဲ့ဒီတေယုရဲ့ဟိုဩဇာကံပုံစံမျိုးဒီလိုပဲသူတို့ယူဆတာဆိုတော့ကျွန်တော်ကမှတ်လို့ရတယ်လေ။အဲ့ဒီကတော့နိုင်ငံသားကနေကြွကြော်ဝင်ရောက်တယ်ပေါ့ဗျာ။နော်။ဆိုတဲ့အခါကျတော့ကျွန်တော်တို့လုပ်နေတဲ့လုပ်တွေကအချက်ချက်အာဏာပိုင်ဟိုမှုကိုထိခိုက်လို့ကျွန်တော်တို့ကတိုက်ပီကိုကာကွယ်နေတာပါဆိုတဲ့ဥစ္စာမျိုးသူတို့အစီအစဉ်တင်လိုက်တယ်။အမရောကသူတို့အရင်သွားနေကြလိုင်းအတိုင်းပဲနိုင်ငံကြီးနေပြမှာအပါစီရမှုသူတို့ကလက်မလွတ်နိုင
်ဘူး။82နှစ်မြောက်တပ်မတော်နေ့အခမ်းအနားကို NLD အစိုးရအဖွဲ့ဝင်ဝန်ကြီးတွေတက်ရောက်တာတွေ့ရပေမဲ့နိုင်ငံသားဝန်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်တက်ရောက်တာမတွေ့ရတဲ့အတွက်တပ်မတော်နဲ့ဒေါန်ဆန်းစုကြည်ကြားဆက်ဆံရေးပေါ်စောင့်ကြည့်ဝေဖန်မှုတွေထွက်ပေါ်နေတာပါ။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်ပြီးတိုင်းသားရေးလှုပ်ရှားနေသူချင်းတိုင်းသားဒေါက်တာရိုဒင်းငါကတော့အခုလိုသုံးသပ်ပါတယ
်။ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်မှာဖြစ်နေတဲ့ပဋိပက္ခကိုဖြေရှင်းတဲ့အခါမှာဖေးဖေးမမနဲ့တက်မတော်ဖက်ကိုစီယုံပြီးတော့ဆောင်ရွက်နေရလို့ကျွန်တော်ယူဆတယ်။ဒါတော့ NLD ကရွေးကောက်ပွဲဝင်တဲ့ဆောင်ပုတ်ထဲမှာအထူးအခြေခံဥပဒေပြင်ဆင်ရေးတို့အဲဒီကိစ္စတွေအကောင့်ထဲပေါ်ဖို့ကစစ်တပ်နဲ့အပေးအယူပြေလည်သွားတဲ့အချက်တွေတော့ကျွန်တော်အခုထိတော့မတွေ့ရသေးဘူး။
တချို့ကတမရော်နေ့မေကွန်းပြောရမှာတမရော်အနေနဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်သာမကစိုက်ပျိုးမွေးမြူထုတ်ကုန်ကဏ္ဍစတဲ့ကဏ္ဍအတော်များများမှာတမရော်ကပါဝင်လှုပ်ဆောင်ဖို့ညွှန်ကြားသွားပါတယ်ဒီချက်ပေါ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
တမရော်နေ့မေကွန်းကတော့လက်တွေ့လည်းပဲဗမာပြည်ရဲ့နိုင်ငံရေးစီးပွားရေးနေရာတိုင်းမှာတမရော်ကပါခဲ့ပြီးတော့ပါနေတယ်နောက်လည်းပဲပါအောင်မယ်ဆိုတဲ့အခြေခံအပေါ်မှာသူစဉ်းစားပြီးတော့ပြောပုံတော့ရတယ်ခင်ဗျာ။ NLD ဥဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာတော့တမရော်ဘက်ကဟိုအတိုင်းအတာတစ်ခုထိပူပေါင်းဆောင်ရွက်မှုရှိနေတာကိုတော့ကျွန်တော်တို့လက်ခံကြိုးဆိုပါတယ်။သို့တော်လည်းပဲဒီမိန်ကွန်းအရဆိုရင်တော့တမရော်ကတော့အချိန်ယူရင်သေးတယ်ယူအောင်မယ်ဆိုတဲ့သဘောဟိုတက်ရောက်နေပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတိုင်းဒါလက်နက်ကန်ရှစ်ဘွဲ့ကအပြစ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပြီးကြံတိုင်းဒါလက်နက်ကန်အဖွဲ့တွေအနေနဲ့ NCA မှာလက်မှတ်ထိုးကြဖို့အစိုးရနဲ့တပ်မတော်ကတိုက်တွန်းကြောင်းတပ်ချုပ်ကပြောပါတယ်82နှစ်မြောက်တပ်မတော်နေ့မှာ ထူးခြားတာကတော့တမရော်နေအခမ်းအနားကိုတက်ရောက်တဲ့တမရော်အရာရှိဟောင်းတွေကိုကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေကသူ့ရဲ့နေပြည်တော်ဆိုင်အိမ်မှာတွေ့ဆုံခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မီဒီယာတွေပေါ်ပြန့်နှံ့နေပါတယ်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့ခန္ဓာလာတဲ့နေပြည်တော်အိမ်ကဧကမ်းမဆောင်မှာလာရောက်တဲ့တမရော်အရာရှိဟောင်းတွေကိုလိုက်လံနှုတ်ဆက်နေတဲ့ပုံတွေဖြစ်ပါတယ်ဒါပေမဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေကတော့တမရော်ကြီးရီလီမိသားစုဂါရဝပြုကြော့ပွဲကိုတက်ရောက်တာမတွေ့ရပါဘူးခင်ဗျာဒီရက်ဆက်ပြီးအတန်းလွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုနားဆင်များမှာကတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကချင်စီဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့နဲ့ကချင်တိုင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ဒီကနေ့မတ်လ28ရက်နေ့မှာကချင်ပြည်နယ်မြကြီးနားမြို့ကိုရောက်ရှိလာမှာဖြစ်ပါတယ်ကချင်ပြည်နယ်တွင်ဒုက္ခသည်တွေကိုနိုင်ငံတော်အစိုးရကအခုချိန်ထိကူညီပံ့ပိုးတာမရှိသေးတဲ့အတွက်ကူညီတင့်ကြောင်းကချင်ရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်ပြည်စုံကိုကိုဇော်ဝင်းနှိုင်ကပြောပြမှာပါ
ကချင်ပြည်နယ်ကထုတ်တဲ့တရားစာတာတွေကနေနိုင်ငံတော်အစိုးရအတွက်ဗန္ဒာငွေတွေရှာပေးနေပေမဲ့လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့အပြင်အများအပြားလည်းဒုက္ခရောက်နေကြတာကြောင့်နိုင်ငံတော်အစိုးရအနေနဲ့ဒီလူတွေကိုအကူအညီပေးတဲ့လို့အမေရိကန်အခြေစိုက်ကချင်တိုင်းရင်းသားများအရေးကူညီဆောင်ရွက်ပေးနေတဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်းကပြောပါတယ်
ဒုက္ခတွေကိုပံ့ပိုးမှုကအဓိကတော့နိုင်ငံခြားကပဲလုပ်နေတာပါမြန်မာနိုင်ငံအစိုးရအနေပြီးတော့အခုညရာဆိုတာအင်မတန်နှဲပါပါတယ်။နောက်ကချင်ပြည်နယ်ကနေထုတ်တဲ့ဒီတန်ရစာစာတွေရောမနှဲပါဘူး။ဒီကနေပြီးတော့ကျွန်တော်ကချင်တိုင်းရင်းသားဒီကချင်ပြည်နယ်သူပြည်နယ်သားတွေတကယ်အကျိုးပြုတဲ့ဒီလိုဒုက္ခရောက်တဲ့အချိန်မှာအဲ့အခွန်ငွေတွေဘလောက်ကြီးရောက်နေလဲဆိုတော့ကျွန်တော်မကြားရဘူး။အဲ့လောက်ကြီးရောက်တာကျွန်တော်မကြားရဘူး။အဲ့လိုဆိုတော့ဒီဒုက္ခတွေကိုတကယ်ကိုနိုင်ငံသားချင်းချင်းသာနာမှုတရားနဲ့အခုညီတင်ပါတယ်ဆိုတော့ကျွန်တော်ကအဲ့ဒါယုံကြည်ရဲ့
အရင်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေတုန်းကပေးခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကတိကိုလည်းအခုအချိန်မှာအနယ်ဒီအစိုးရအနေနဲ့အကောင့်ထယ်ဖော်ဖို့အချိန်တန်နေပြီလို့လည်းကွန်ဆန်ကပြောပါတယ
်နောက်တစ်ခုကတော့ဒီကျွန်တော်တန်ရင်သားတွေအကြီးကတို့အားနေရတော့တောင်းဆန်းစုကြည်ပြောတဲ့အတိုင်းပဲဒီ rule of law ဆိုတာတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတာဒီကျွန်တော်တိုင်းပြည်ပြည်သားပြည်သူပြည်သားတွေပဲစိုးမိုးတာမဟုတ်တပ်မတော်သားတွေပါစိုးမိုးတဲ့ဒီတရားဥပဒေစိုးမိုးမှုရှိတင်ပါတယ်ကျွန်တော်တိုင်းပြည်ပြည်သားတွေပြစ်ခတ်နေတဲ့ဒီအမှုတွေအများကြီးရှိတာပေါ့နော်ဒီအရာတွေကိုထိရောက်မှုအရေးယူရမယ်အချိန်ရောက်နေပါပြီဆိုတော့ကျွန်တော်ကယူဆပါတယ်အခုဒီလာတဲ့အချိန်မှာဒီအရာတွေသူတို့ကမ်ပိန်းမှာပေါ့နော်ဒီကောက်ပွဲမှာကတိပေးထားတဲ့ဟာတွေကိုပေါ်ဆောင်ဖို့အချိန်ရောက်ပါပြီဆိုတော့ကျွန်တော်ကညှပ်ပါတ
ယ်ဒုက္ခသည်စခန်းနေတဲ့ကဘယ်စခန်းမဲ့ဖြစ်ဖြစ်သွားတယ်ဆိုတာကောက်မိမယ်လဲဝေးလံခေါင်ဖျားတဲ့လူသူအယောက်ပေါက်နေတဲ့စခန်းတွေကိုသွားနိုင်ရင်တော့ပိုကောင်းမယ်လို့ကွန်ဆန်ကအကြံပြုပါတယ
်နည်းနည်းပိုဝေးလံတဲ့နှစ်ဖက်စလုံးပေါ့နော်ဒီကျွန်တော်ရဲ့ဒီခရံဖျားရှိခိုးကြောင်းတွေပါရှိနေတဲ့ဒုက္ခတဲ့စခန်းတွေဟိုဝိုင်းမော်တော့ပဲရောသွားတင်ပါတယ်လူကျူတွေနဲ့တတော်ဝေးကွာတဲ့နေရာတွေကတော့တတ်နိုင်တော့သွားကတော့အကောင်းဆုံးပဲပေါ့ကျွန်တော်တို့ဒေါ်ခင်ကြီးဖောင်ဒေးရှင်းနေရာတွေအရင်ကတော့သွားတဲ့ဟာတွေကကျွန်တော်ကြားသိရပါတယ်ဒါပေမဲ့သူရနေပြီးတော့တော့အောင်ဆန်းစုကြည်ကိုယ်တိုင်အမြဲသွားတာတော့ကျွန်တော်မကြားဘူးပေါ့နော်
တောင်ဆန်းစုကြည်ဟာဒီကနေ့မတ်လ28ရက်နေ့မှာနှစ်ကြီးနားမြို့မှာရှိတဲ့ဘာသာရေးခေါင်းဆောင်များကချင်လူမှုအဖွဲ့အစည်းများနဲ့တွေ့ဆုံမှုရှိကြောင်းအမည်မဖော်လိုတဲ့နှစ်ကြီးနားမြို့ NLD ပါတီဝင်တဦးကိုကိုးကားပြီးမည်သည့်မှာတရင်မှာဖော်ပြထားပါတယ်အခုလိုတွေ့ဆုံတာဟာကချင်တိုင်းရင်းသားတွေနဲ့ယုံကြည်မှုတည်ဆောက်တဲ့အနေနဲ့တွေ့ဆုံခြင်းဖြစ်တယ်လို့ယူဆကြောင်းကချင်ဘာသာရေးခေါင်းဆောင်တွေဘက်ကလည်းတုံ့တက်ကြပါတယ်ဒါအပြင်တောင်ဆန်းစုကြည်ဟာနှစ်ကြီးနားမြို့မှာရှိတဲ့ပြည်သူ့စေယုံကြီးကိုလည်းတွားရောက်လေ့လာမယ်လို့ဆိုပါတယ်အရင်တော်ဆန်းစုကြည်ကချင်ပြည်နယ်ကိုတွားရောက်တဲ့ခီးစဉ်မှာလဲဒေသခံကချင်တိုင်းရင်းသားတွေကတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြသလိုအမျိုးသားပြန်လည်တင်းမြရေးကိုအကောင့်ထဲဖော်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးခဲ့ကြတဲ့အကြောင်းကွန်ဆန်းကဆက်ပြောပါတယ
်ကျွန်တော်တို့ကတောင်းဆန်းစုကြည်ကိုတုံခဲတဲ့ကာလတွေမှာတောင်းတောင်းဖြားဖြားကြိုဆိုမှုတွေရှိခဲ့ပါတယ်ဒီမနောကွဲမှာကြိုဆိုမှုတွေရှိတယ်ဒီလိုကြိုဆိုတဲ့ကျွန်တော်တို့တွေအရင်ကယုံကြည်မှုနဲ့မဲပေးခဲ့တယ်ဗျအန်တီရချားကနေမဲပေးခဲ့တာပါဒီလိုနှုတ်ဆက်ဖို့အတွက်တတ်မတော်နဲ့သင်ပြဖို့အတွက်ကျွန်တော်တို့မဲပေးခဲ့တာမဟုတ်ကချင်ပြည်သူလူထုတွေကျွန်တော်တိုင်းရင်းသားတွေအဓိကပါနော်ယုံကြည်မှုတစ်ခုကြောင့်ယုံကြည်မှုဆိုတာပြန်လည်တင်ပြရည်ဒီနိုင်ငံတော်ဒီလိုငြိမ်းချမ်းလာဖို့အတွက်ယုံကြည်မှုနဲ့ရင်းရဲဝုံဖို့ရမ်းမမမမတိုင်းပြည်ပြည်သားတွေအတွက်ကျွန်တော်တိုင်းရင်းသားတွေအတွက်ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးမှာမမမရဲရဲကြည့်လို့ရက်တီဖို့အတွက်ကျွန်တော်ကဒီမဲပေးခဲ့တာပါအဲ့လိုဆိုတော့ဒီအခြေအနေမှာဒေါ်အောင်ဆန်းစုကြည်ကနေပြီးတော့ဆက်လက်ပြီးမှဥပမာမနေ့က tam do ni khan tham twa ra baru ga raw ti myo bo no da pe mae chin lo ga ti lo ye ye ten ten tam do yo ye ye ten ten sat san bo a twet chin lo lu la ra ba
ja ja yok kaw pwe chin pa bo ye pai na lo lo de a chein ma dwa san su ji a ni ne a khu lo kachin pi ne ko twa yauk da le phit ba de kachin pi ne twin ga si pe chaung dukkha ta sakan ni ko kula tamaka ne nangan daga a phwe si de a pyin pi twin ga docking ji foundation a pa win တခြားစေတနာရှင်လူမှုအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းပေါင်း9ခုရှိနေပြီးဒုက္ခသည်အရေအတွက်ကတော့တသိန်း2000ဝန်းကျင်မှရှိတယ်လို့သိရပါပါတယ်ခင်ဗျာ
။ကုစားဝန်းလိုင်ဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအလွတ်လုပ်နေကြတဲ့မြန်မာလာအိုကမ်ဘောဒီးယားရွှေပြောင်းအလို့သမားတွေအနေနဲ့မဟာတကြံကာလဤပီလ9ရက်ကနေ30ရက်နေ့အတွင်းနေရက်ပြန်သူတွေကိုအထူးအခွင့်အရေးပေးတဲ့အနေနဲ့ဗီဇာကိစ္စအတွက်အခွန်အခတွေပေးကြမလို့ပဲကင်းလွတ်ခွင့်ပေးမယ်လို့ထိုင်းအစိုးရကဆုံးဖြတ်ခဲ့ပါတယ်။ဒီအတွက်ပန်းရောင်ကပ်ပြားကန်ဆောင်လာရတဲ့မြန်မာရှိပြောင်းအလို့သမားတွေအတွက်ဖမ်းဆီးမခံရဘဲနေရက်ပြန်နိုင်ပြီဖြစ်ပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံတဝန်းလုံးမှာထိုင်းအစိုးရကရှေ့ပြောင်းလို့သမားတွေအတွက်နေမြေလိုက်လုပ်ပေးထားတဲ့အလို့လုပ်ခွင့်ကပ်ဖြစ်တဲ့ပန်းရောင်ကပ်တွေဟာနေမြေကျော်ပြီးသွားလာခွင့်မရှိပေမဲ့2018ခုနှစ်မဟာတကြံကာလအတွင်းမှာအထူးကင်းလွတ်ခွင့်အနေနဲ့ဧပြီလ9ရက်နေ့ကနေ30ရက်နေ့ထိ25ရက်တာအဖမ်းဆီးမရှိအခွန်ပေးဆောင်စရာမလိုပဲနေရရင်ကိုပြန်နိုင်ပြီဖြစ်ကြောင်းထိုင်းရနာပိုင်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်ပန်းရောင်ကပ်ကင်ဆောင်ထားတဲ့မြန်မာလူသမားတွေအနေနဲ့အဖမ်းဆီးတယ်မခံရပဲနေရက်ကိုပြန်နိုင်ပြီဖြစ်တယ်ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပါတယ
်နိုင်ငံတော်အချင်းတရားဝင်မိတ်ဆွေညာသာအမှတ်နဲ့သူထုတ်တာလေ။တိုင်းရောက်ဘက်သမားတွေကတော့ကျွန်တော်တို့အလွတ်တန်းပြန်လို့ရတယ်။တိုင်းရောက်ထောက်ခံစာမလိုဘူးမှ။ပြီးတော့ကျွန်တော်တို့ခလိုင်းထုတ်နေကြအလုပ်ရှင်ရဲ့ထောက်ခံစာအလုပ်သမားရောထောက်ခံစာအားတွေမလိုဘူး။အလုပ်ကန်ရှာဖွေခံထားရေးရုံးလို့ဟာလာပြန်ရတယ်။အရင်ကအင်ဂျန်ဝင်းစာရဲစာတန်းတရွတ်တော့သွားယူရမယ်။အဲ့ဒါလည်းတိုင်းရောက်ဘက်ရှိရင်သွားယူလို့လွယ်တယ်မှာ။ passport သမားတွေတော့လည်းခွင့်ရေးပါလာတာ။ passport သမားတွေကခလိုင်းအင်ဂျန်တစ်စိတ်လုံးထုတ်ရင်1100ပွဲသားနဲ့ဆို1300 1400 1500ပြီးပေးထုတ်နေရတဲ့နေသားမှာ။အခုအင်ဂျန်တစ်စိတ်လုံးတော့ထုတ်ရမယ်။ဒါမဲ့ freeအဲ့ဒီတစိတ်လုံးခုကတော်မောင်းရုံမှာထိုင်းလာဝကရုံမှာပြေးပြမလို့ဘာ။ဒါပေမဲ့သူတို့လည်းပြန်တဲ့ရက်ကဒီ25ရက်အတွင်းမှာပြန်လာမယ်။9ရက်ကနေပြီးတော့30ရက်ကာလတော်တယ်25ရက်အတွင်းမှာပြန်လာမယ်။အဲ့ဒီ free လမ်းကြောင်းနဲ့ဝင်ထွက်မဲ့သူတွေကပြီးတော့ဒီမိမိမျိုးရည်နဲ့ဇက်ကသွားရင်မျိုးရည်နဲ့ဇက်ကဝင်ရမယ်။အနောက်နဲ့ဇက်ကသွားရင်အနောက်နဲ့ဇက်ကဝင်ရမယ်။မဲဆိုင်နဲ့ဇက်ကသွားရင်မဲဆိုင်နဲ့ဇက်ကဝင်ရမယ်
။ဒါဟာနေရက်ပြန်လို့သူတွေအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်ပေမဲ့ထိုင်းနိုင်ငံတွင်းမှာအလုတ်ယုံစက်ယုံတွေကတော့25ရက်ကြာတဲ့အထိပိတ်တာမျိုးတွေတော့မရှိပါဘူး။ဒီအတွက်သက်ဆိုင်ရာလုပ်ငန်းရှင်တွေနဲ့ညှိနှိုင်းပြီးမှသာမြန်မာလူသမားတွေဟာတွာလာရမှာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ကျွန်တော်တို့ဒီ၄လပိုင်း၅ရက်ကနေပြီးတော့၄လပိုင်း30ရက်နေ့ဒီကြံကာလပေါ့25ရက်တာအတော်တွင်းပေါ့နော်။အလုတ်ယုံတွေကတော့5ရက်ပိတ်တာရှိတယ်၊တစ်ပတ်ပိတ်တာရှိတယ်၊10ရက်ပိတ်တာရှိတယ်၊တချို့3-4ရက်ပိတ်တာရှိတယ်။ခိုင်းရအလုတ်ယုံတွေကတော့25ရက်ပိတ်တာမဟုတ်ဘူး။သူကပြန်ခွင့်ပြုတာ25ရက်ကအစိုးရကြီးကနားလည်မှုနဲ့ထိုင်း၊မြန်မာ၊လာအို၊ကမ္ဘောဒီးယား၊ PNN ကတော့တကြံမရှိတဲ့အတွက်သူကမပါဘူး။ဒီ၄နိုင်ငံပေါ့နော်၄နိုင်ငံကြီးကြီးကသုံးချက်ချက်ချတာကတကြံရှိတဲ့နိုင်ငံတွေ25ရက်ပြန်ခွင့်ပြုလိုက်တာပေါ့။ခါတိုင်းလိုမျိုးထောက်ထားတွေထောက်ဝခက်တဲ့အနေအထားတွေမဟုတ်ဘဲနဲ့လွယ်လွယ်ကူကူပေါ့
။အခုဆိုရင်ပန်းရောင်ကတ်လို့ခေါ်တဲ့အလုလုခွင့်ကပ်ပြားတွေကိုကင်ဆောင်ပြီးနေရရင်ကိုနှစ်နဲ့ချီပြီးမပြန်နိုင်ကြသူတွေလည်းအများအပြားရှိနေတာပါ။သူတို့တွေဟာနေရရင်ကိုပြန်တဲ့အခါမှာအလုတွေကပါထွက်ခဲ့ကြရပြီးနေဆက်ပြန်တဲ့လမ်းတစ်လျှောက်မှာအဖမ်းအဆီးအစစ်ဆီးအများအပြားကိုခံခဲ့ရပါတယ်။ထိုင်းနေဆက်ဂိတ်တွေကိုအစစ်အစစ်ဖြတ်တဲ့အခါတိုင်းမှာငွေကြေးတွေပေးရသလိုနောက်ဆုံးမှာဖမ်းဆီးခံရပြီးမြန်မာနယ်ကြားဆောင်ဂိတ်ဘက်ကိုတွားရောက်ပို့ဆောင်တာတွေကိုလည်းခံခဲ့ရပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကိုရောက်ရင်လေအနည်းဆုံးဘန်းငွေ1500ကနေဘန်းငွေ2000လောက်ပေးမှသာပြန်လည်လွတ်မြောက်နိုင်တာမို့နေရရင်ကိုပြန်ကြတဲ့သူတွေအတွက်အခက်အခဲတွေလည်းအများအပြားဖြစ်နေတာပါဒီနှစ်မှာတော့အထူးကင်းလွတ်ခွင့်ကိုတရားဝင်ထုတ်ပြန်ခဲ့တာကြောင့်မဟာတကြံကာလမှာနေရပြန်မြန်မာရွှေပြောင်းလို့သမားတွေအတွက်ခွင့်လန်းကောင်းတစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံမှာပန်းရောင်ကပ်ကင်ဆောင်သူမြန်မာရွှေပြောင်းလို့သမား9သိန်းခန့်ရှိတယ်ဆိုပြီးမြန်မာလူသမားဝန်ကြီးဌာနကတော့ပြောဆိုထားပါတယ်ရှင
် VOA သတင်းတော့မအေးမှဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ကုလသမဂ္ဂမှာသတင်းလာနေကစတင်ခဲ့တဲ့ညီလာခံကိုအမေရိကန်အပါအဝင်နိုင်ငံပေါင်း40နီးပါးမတက်ရောက်ကြပါဘူးနျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့အမေရိကန်ပြည်တိုင်ပြင်သစ်စတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့လုံခြုံရေးနဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတယ်လို့ပြောဆိုပြီးညီလာခံကိုကန့်ကွက်ခဲ့ကြတာပါအပြည့်အစုံကို မဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်
။ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်လုံးဝပပျောက်သွားဖို့အထည်ရည်ရွယ်ပြီးနျူကလ িয়ার လက်နက်တားဆီးရေးဆိုင်ရာမဖြစ်မနေလိုက်နာတဲ့ဆောင်ရွက်ချက်တွေကိုညှိနှိုင်းဆွေးနွေးမယ်ညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှတင်းနယ်လာနေကစတင်ခဲ့ပါတယ်။ဒါပေမဲ့ American Britain ပြင်သစ်အပါအဝင်နိုင်ငံပေါင်း40လောက်ကဒီညီလာခံကိုမတက်ဖဲကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာညီလာခံချင်းပဖို့ဆွေးနွေးခဲ့ကြစဉ်တည်းကကန့်ကွက်မဲ့ပေးကြတဲ့အထက်မှာ Israel နဲ့ Russia နိုင်ငံတို့လည်းပါဝင်ပါတယ်။တရုတ် India နဲ့ Pakistan တို့ကတော့မဲမပေးဘဲနေခဲ့ကြပြီး Austria, Sweden, Ireland, Brazil, Mexico, South Africa အပါအဝင်နိုင်ငံပေါင်း120ကျော်ကတော့ထောက်ခံခဲ့ကြပါတယ်။ဒီနေ့ကမ္ဘာကြီးမှာကိုယ်နိုင်ငံကိုကာကွယ်ဖို့အတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ
် You are going to see almost 40 countries that are not in the General Assembly today. And that's 40 countries that are saying in this day and time we would love to have a ban on nuclear treaty on nuclear weapons.
ဒီကနေ့ထူထူညီလာခံစည်းဝေးပွဲမှာနိုင်ငံပေါင်း40နီးပါးမတက်တာတွေ့ရပါလိမ့်မယ်။အဲ့ဒီနိုင်ငံ40လုံးကဒီကနေ့ဒီအချိန်မှာယူကလလက်နဲ့တမ်းမြင့်မှုကိုလိုလားတယ်လို့ပြောကြပါတယ်။ဒါပေမဲ့ဒီကနေ့ဒီအချိန်မှာလူစုတွေကတော့ယူကလလက်နဲ့ပိုင်ဆိုင်ခွင့်ရှိနေပြီးငင်းချမ်းဖို့လုံခြုံဖို့ကြိုးစားနေကြတဲ့လူကောင်းတွေကတော့ယူကလလက်နဲ့ပိုင်ဆိုင်ခွင့်ပေးမထားရင်ပြည်သူတွေကိုအကာအကွယ်ပေးနိုင်မယ်လို့ကျမတို့ရေးရဲကြီးဘယ်လို့မှမပြောနိုင်ပါဘူး။
နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်ရေးကိုလိုလားပေမဲ့လက်ရှိအခြေအနေမှန်ကိုသဘောပေါက်ဖို့လိုအပ်တယ်လို့အမေရိကန်တပ်အမတ်ကြီးကပြောပါတယ်။နျူကလ িয়ার လက်နက်တားမြစ်ရေးအတွက်ကုလသမဂ္ဂညီလာခံမှညှိနှိုင်းဆွေးနွေးကြမယ့်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်တားဆီးရေးအပေါ်သဘောတူမယ်လို့ယုံကြည်ရလားလို့လည်းတပ်အမတ်ကြီးနီကီဟေလီကမေးခွန်းထုတ်ခဲ့ပါတယ်။ဒီနေ့လာနေကစတင်တဲ့ညီလာခံမတိုင်ခင်အမေရိကန်တပ်အမတ်ကြီးနဲ့အတူကုလသမဂ္ဂဆိုင်ရာဗြိတိန်တပ်အမတ်ကြီးနဲ့ပြင်သစ်တပ်အမတ်ကြီးတို့ကလည်းသူတို့ဘာကြောင့်ညီလာခံမတက်ရတယ်လဲဆိုတာကိုသတင်းတောက်တွေကိုပြောကြားခဲ့ကြပါတယ်။ကမ္ဘာကြီးမှာနျူကလ িয়ার လက်နက်ဖြတ်သန်းရေးအထိထိရောက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်မယ်လို့မယုံကြည်တဲ့အတွက်ဒီညီလာခံကိုဗြိတိန်နိုင်ငံကမတက်တာဖြစ်တယ်လို့ဗြိတိန်သံအမတ်ကြီး Matthew Rycroft ကခုလိုပြောပါတယ
်။ A ban on nuclear weapons will not in itself improve the international security environment or increase trust and transparency.
နျူကလ িয়ার လက်နက်တားမြစ်ရုံနဲ့နိုင်ငံတကာလုံခြုံရေးတိုးတက်လာမှာမဟုတ်တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ရတဲ့နိုင်ငံအချင်းချင်းကြားမှာယုံကြည်မှုနဲ့ပွင့်လင်းမင်းသားမှုတိုးတက်လာမှာမဟုတ်ပါဘူး။ဒါကြောင့်ပြည်တွင်းကအမေရိကန်နဲ့အတူရပ်တည်တာဖြစ်ပါလေ
။ကမ္ဘာကြီးမှာနျူကလ িয়ার လက်နက်တွေဖြတ်သိမ်းနိုင်ဖို့အတွက်ဆိုရင်လက်ရှိရှိနေတဲ့နိုင်ငံတကာမူပေါင်းတွေကြားကနေတဆင့်ပြီးတဆင့်ချင်းကတ်တဲ့နည်းကိုတုံပြီးတဖြည်းဖြည်းချင်းဘက်ပေါင်းစုံညှိနှိုင်းဆွေးနွေးမှုတွေလုပ်မှရမယ်လို့ဗြိတိန်အစိုးရကယုံကြည်ထားတဲ့အကြောင်းကိုလည်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးကပြောသွားပါရယ်။ကုလသမဂ္ဂဆိုင်ရာပြင်သစ်သံအမတ်ကြီး Alexey Lemay ကလည်းကုလသမဂ္ဂညီလာခံကိုပြင်သစ်နိုင်ငံကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကိုအခုလိုပြောပါရတယ်
။ The immediate prohibition of nuclear weapons is inconsistent with the progressive approach of nuclear disarmament as provided by Article 6 of the Treaty on the Non-Proliferation of Nuclear Weapons.
နျူကလ িয়ার လက်နက်တွေကိုတဆင့်ပြီးတဆင့်ဖြတ်သိမ်းရမယ်လို့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်အပိုက်6မှာဖော်ပြထားတဲ့နဲ့နျူကလ িয়ার လက်နက်တွေကိုချက်ချင်းတားမြစ်ရေးကကွဲလွဲနေပါတယ်။အထူးသဖြင့်ဖြတ်အားပြင်းလက်နက်တွေမပြန့်ပွားရေးဆိုင်ရာလက်ရှိအခြေအနေအရပြင်သစ်နိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်နျူကလ িয়ার လက်နက်တွေကိုအဟံအတားအနေနဲ့ဆက်ပြီးအားကိုးသွားမှာဖြစ်ပါတယ
်။ NPT လို့အတူကောက်ခေါ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ကို1980ခုနှစ်တုန်းကနိုင်ငံပေါင်း40ကျော်ပါဝင်လက်မှတ်ထိုးထားကြပါတယ်။ NPT နိုင်ငံကစာချုပ်ထဲမှာပါဝင်သဘောတူထားတဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်ဓာတုလက်နက်နဲ့ဇီဝလက်နက်တွေမပြန့်ပွားအောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားရလို့ယုံကြည်ရတဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့ရဲ့ယံရှိနေချိန်မှာနျူကလ িয়ার လက်နက်တွေတားမြစ်ရေးဆွေးနွေးဖို့ကုလသမဂ္ဂကရုတ်တရက်ညီလာခံခေါ်တဲ့အပေါ်နိုင်ငံတွေကကန့်ကွက်နေကြတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဆန္ဒကြေးမနက်6နိုင်ခွဲရှိပါပြီ။ VOA American Tan ရဲ့အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကိုမနက်9နိုင်အထိလိုင်းလုံမီတာ30 40 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာတုဒ္ဒဆုံးလင်းအမေရိကန်တခွင်နဲ့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
လူနေမှုစိတ်တွေမြင့်တက်လာတယ်၊ငွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တမပီတဲ့နောက်မှာလူသမားတွေရဲ့ဒီစာဝတ်နေရေးချင်းเนี่ยပိုကောင်းမလာပဲねပိုဆက်တယ်လား
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဲဒီရအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ
်အရင်ဆုံးတင်ပြပေးချင်တာကတော့ Keeping Myanmar Lights On ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာ Tony Nash ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအလျင်မြန်ဆုံးတိုင်းပြည်တစ်ခုဖြစ်ပြီးတော့တနစ်တာဘန္နာနှစ်အတွင်းအတည်ငုံထုတ်လုပ်မှု GDP တိုးတက်မှုနှုန်းက 9.8% ရာခိုင်နှုန်းရှိတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒီအချိန်အဟောင်းကိုဆက်လက်ထိန်းသိမ်းနိုင်မလားဆိုတာကလိလာသူတွေအတွက်မေးစရာမေးခွန်းဖြစ်နေပါတယ်။အဲ့ဒီမေးခွန်းကိုအပြည့်ပေးဖို့ဆက်ဆက်တဲ့အကြောင်းအရာတွေအများကြီးရှိပေမဲ့တိုးတက်မှုအချိန်ဟုန်ကျသွားစေနိုင်တဲ့အရေးပါတဲ့အချက်တစ်ခုကတော့စွန့်အင်ဒါမှမဟုတ်လျှက်စစ်ထုတ်လုပ်မှုစွန့်ရည်နှေးပါနေတဲ့ကိစ္စဖြစ်တယ်လို့ရေးသားထားပါတယ်။နိုင်ငံအတွင်းလူဦးရေရဲ့80%ခန့်လုံးဟာလျှက်စစ်တအားအပြည့်အဝမရကြတဲ့အနေအထားမှာရှိပါတယ်။လျှက်စစ်တအားသုံးဆွဲနိုင်တဲ့ပမာဏကအိန္ဒိယထိုင်းနိုင်ငံရဲ့10%ခန့်လုံးတောင်မရှိပါဘူး။မြန်မာနိုင်ငံကစွန့်ရင်အေဂျင်စီတွေဟာဒီပြဿနာကိုကောင်းကောင်းသဘောပေါက်ပါတယ်။တကယ်တမ်းမြန်မာနိုင်ငံအတွက်လျှက်စစ်တအားရရှိရေးရည်မှန်းချက်အောင်မြင်ဖို့ကတော့တခြားနည်းလမ်းတွေအပြင်ရေအားလျှက်စစ်ထုတ်လုပ်ရေးကိုလုပ်ရမှာဖြစ်တယ်လို့ရေးသားထားပါတယ်။ရက်စစ်တအားမီဂါဝတ်3000000ကိုရေအားလျှက်စစ်ကနေထုတ်လုပ်နှံပြီးတော့မြန်မာနိုင်ငံမှာမြစ်တွေကကုန်ရက်တပွဲစီးဆင်းနေပြီးလိုအပ်ထားတဲ့အစားပေါင်းများစွာပိုးပြီးတော့ထုတ်လုပ်နိုင်တယ်လို့ရေးသားထားပါတယ်။တခြားနည်းလမ်းတွေအနေနဲ့မြန်မာနိုင်ငံမှာတဘာဝဓာတ်ငွေတိုက်တည်ရှိတယ်ဆိုပေမဲ့ပြုပြင်ထိန်းသိမ်းရေးလုပ်ဖို့အတွက်မကြာခဏပိတ်ပစ်ရတာတွေရှိပါတယ်။တမရဦးသိန်းစိန်လက်ထက်မှာမြစ်ဆုံရေအားလျှက်စစ်ထုတ်လုပ်ရေးတည်ဆောက်ဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီကို2006ခုနှစ်မှာခွင့်ပြုခဲ့ပြီးတော့ပြည်သူတွေရဲ့ကန့်ကွက်မှုကြောင့် 2011 ခုနှစ်မှာဆိုင်းငံ့ခဲ့ရပါတယ်။ NLD အစိုးရတဲ့အနေနဲ့ဒီစီမံကိန်းကိုပြန်လည်တုံးသက်ဆစ်ဆဲမှုတွေပြုလုပ်နေပါတယ်။ရေအားလျှက်စစ်စီမံကိန်းကိုသာလှုပ်ဆောင်ခွင့်ပေးနိုင်မယ်ဆိုရင်တိုင်းပြည်ရဲ့ရေရှည်စီးပွားရေးတိုးတက်မှုကိုထိန်းထားနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့ရေးသားထားပါတယ်။စစ်တပ်အနေနဲ့မြန်မာနိုင်ငံရေးမှာပါဝင်နေမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းကပြောကြားတော်တဲ့အကြောင်းအနာတူကူတရင် website စာမျက်နှာမှာကြော်လင်းရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။နှစ်ပေါင်း50နီးပါးလောက်မြန်မာနိုင်ငံအတွင်းမှာပထမဦးဆုံးအရတားအစိုးရအုပ်ချုပ်နေတယ်ဆိုပေမဲ့စစ်တပ်ဟာတိုင်းပြည်အတွင်းနိုင်ငံရေးအဖွဲ့အစည်းတရအတွင်းနဲ့ရှိနေမှာဖြစ်တဲ့အကြောင်းဦးစီးချုပ်ကပြောသွားတယ်လို့ဆိုပါတယ်။တမိုင်းတစ်လျှောက်မှာတိုင်းပြည်မှာအရေးကြုံတိုင်းစစ်တပ်ဟာအမျိုးသားနိုင်ငံရေးအတွင်းဦးဆောင်မှုအခမ်းအနားကနေရက်တီပါဝင်ခဲ့တဲ့အကြောင်းဗိုလ်ချုပ်ဖူးကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်။ဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD ရဲ့သားအစိုးရဟာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတော့ပြီးခဲ့တဲ့နှစ်မတ်လမှာနိုင်ငံတော်အာဏာကိုရယူခဲ့တယ်ဆိုပေမဲ့စစ်တပ်ကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာလွှတ်တော်ထဲမှာအမတ်နေရာ25ရာခိုင်နှုန်းအလိုလျောက်ရရှိထားတယ်လို့အဓိကဝန်ကြီးဌာန၃ခုကိုထိန်းချုပ်ထားပြီးတော့ဗီဒီယိုအာဏာရရှိထားပါတယ်။1962ခုနှစ်ကနေ2011ခုနှစ်ကြားစီအိုချိုရီကာလအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့ပြီးတော့နိုင်ငံတကာရဲ့ဝေဖန်ပစ်တင်မှုတွေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့တာတွေခံရတယ်လို့ရေးသားထားပါတယ်။ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကမင်းကွန်ပြောဆိုတဲ့နေရာမှာမြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်အရေးအပါအဝင်ပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေကိုသတိရှိကြဖို့နဲ့လူခွင့်ရေးအဖွဲ့တွေကိုလည်းဝေဖန်ပစ်တင်သွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာပြည်တွင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအချက်လက်ရှာဖွေစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာအဖွဲ့တစ်ခုဆီလွတ်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်ခဲ့ပါတယ်။ဒါဟာအချုပ်အခြာပိုင်ဆိုင်မှုပေါ်ချိန်ချောက်တဲ့လုပ်ရဖြစ်ဗိုလ်ချုပ်မှုကြီးကပြောသွားခဲ့တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ တော်တာရှင်များရှင်လာမယ့်ဧပြီလ၁ရက်နေ့မှာ2019ဂျာဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်။2017ဂျာဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ဂျာဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီဂျာဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ကြရှိတယ်လဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။ဒီနေ့အင်္ဂါညဗီအိုအေတိုင်းရိုင်းလေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါလေ
။ဒီနေ့မြတ်တွေတင်ပြမယ့် EDN အသုံးကတော့
Hit the ground running.
ဖြစ်ပါလေ။စာလုံးပေါင်းက HIT hit ထိတာရိုက်တာ THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါလေ။စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့လုပ်ငန်းဝင်မှစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတံပီးတခါတည်းအလုတ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေလူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုံနေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုတ်ရှင်တူအင်းနဲ့အတုံးတက်မလဲဆိုတာသောရရှင်များစဉ်းစားပဲကြည့်နိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြကြရအောင
် We need someone who can hit the ground running a personwho needs no training
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အတိအပြေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
အစွမ်းစရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါလေအဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမျိုးဖြစ်ပါလေ
အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရမနက်ခင်းတိုင်းမှာဒေါ်လာလတန်ကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာအနည်းဆုံးလောက်ခလစာကိုတစ်နှစ်3600အဖြစ်ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာသတ်မှတ်ပေးခဲ့ပေမဲ့ဝေးကြီးဖောင်းပမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အ ਨੇ စုံအခကျင်းငွေဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလူမှုဘဝဖူလုံရေးဆိုတဲ့ရည်မှန်းချက်ဟာခဏိအချိန်တိအကောင့်တွေဖော်နိုင်ခြင်းမရှိသေးဘူးလို့အလို့သမားကြီးဆောင်ရွက်နေသူတွေကပြောပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာလိုအားကပြန်လည်ပြင်ဆင်သတ်မှတ်ရေးအမျိုးသားအဆင့်ကော်မတီကိုမကြာသေးခင်ကဖွဲ့စည်းလိုက်ပေမဲ့အလို့သမားကြီးဆိုင်ရာတိကျပြတ်သားတဲ့မူဝါဒတွေအစိုးရသက်တမ်းတစ်နှစ်အတွင်းထပ်ပေါ်လာတာမတွေ့ရသေးဘူးလို့လည်းဆိုပါတယ်ဒီအကြောင်းအလို့သမားကြီးရာအငင်းပွားမှုဖြည့်ရှင်ရင်ခုံသမားရီကောင်စီဝင်ဦးရဲနိုင်ဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြပါမယ
်အနေဆုံးတော့ကသမားရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ကတော့အသူတို့ကော်မတီတွေနိုင်ငံတော်အဆင့်ကော်မတီတွေဖွဲ့ကြတယ်ဆိုတော့ကျွန်တော်တို့ကတွေ့လိုက်တာပေါ့နော်ဆိုတော့အခုဒီကြားထဲမှာဟိုဒီတခြားဒီအလုပ်သမားရေးဆောင်ရွက်နေတဲ့သူတွေဒီအလုပ်ရှင်တွေဘက်ကသူအများကြီးဒီဟာဒီကိစ္စဟိုအစိုးရတခုတွေကဆုံးဖြတ်လို့မရတော့အကိုတို့ဆွေးနွေးညှိနှိုင်းခဲ့ကြတာအောက်ခြေမှာဆွေးနွေးညှိနှိုင်းခဲ့ကြတာတွေအများကြီးနှစ်တင်နဲ့ချီပြီးရှိခဲ့တော့အဲ့ဒီဟာတွေကရောဘယ်လိုဖြစ်သွားသလဲခင်ဗျာအကိုတို့ရဲ့ တင်ပြချက်တွေကရောရှိနေဦးမလားပါဝင်နေဦးမလားဘလို့အခြေအနေဖြစ်သွားလဲ
ဒီကတော့ဒီအနေလုံးလောက်ကသတ်မှတ်ရေးမှာသူတို့ကမျိုးသားစင်ကော်မတီကိုဝန်ကြီးဌာနအစီအစဉ်နဲ့လူမဝန်ကြီးဌာနအစီအစဉ်နဲ့ဖွဲ့တယ်ပေါ့ဖွဲ့ပြီးတော့ဒီကဲဒီလောက်ကသတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အောက်တိတ်မှာကြည်ကြည်ပြင်းပြအရင်စစ်တမ်းကောက်ယူတာတို့ဘာလို့ဒါတို့တွေကမရှိဘူးကကျွန်တော်တို့ဒါတွေတော့ကျွန်တော်တို့သဘောမကျဘူးပေါ့နော်အရင်အစိုးရလည်းဒီလိုပဲတကယ်ကြည်ကြည်ပြင်းပြစစ်တမ်းကောက်ယူတွေမလုပ်ဘူးအလွယ်တကူလုပ်သွားတာပေါ့နော်အခုလည်းဒီတိုင်းပဲသူမျိုးသားစင်ကော်မတီတို့ဖွဲ့ထားတယ်ဒါမှမဟုတ်ဒီအနေဆုံးလောက်ကပြန်သတ်မှတ်တဲ့နေရာမှာတကယ်အောက်ခြေကြည့်ရလားတကယ်စမ်းစစ်ပြီးတော့လုံမလုံဆိုတော့ကျွန်တော်လည်းတောက်ကြည့်ရမှာ
ဒီနောက်ဆုံးဒီသမရဦးသိန်းစင်အစိုးရလက်ထက်တုန်းက2015ခုနှစ်စက်တင်ဘာလပတ်ဝန်းကျင်လောက်မှထင်တယ်သူတို့ဒီအခြေခံလောကလာစာတွေလောကတွေကိုအစိုးရတရားဝင်သတ်မှတ်ပေးလိုက်ပြီးဆိုပြီးတော့အဲ့လိုမျိုးဖြစ်သွားတာရှိတယ်လေအဲ့ဒီတုန်းကအခြေအနေကဘယ်လိုပုံစံလဲဗျအဲ့ဒီနောက်ပိုင်းမှာအ ਨੇ ဆုံးသဘောဆိုလို့ကျင်တာကတော့သမရဦးသိန်းစင်အစိုးရလက်ထက်ကသတ်မှတ်ပေးခဲ့တယ်ဆိုရင်နောက်အစိုးရကလည်းထပ်မြင့်ပေးဖို့အတွက်ထပ်လုပ်နေတာလားဘယ်လိုပုံစံနဲ့ဒီလက်ရှိအစိုးရလက်ထက်မှာဆက်လုပ်ကြမှာလဲ
ဒီဦးရည်ရဲ့ဇောလက်တဲ့မှာ2015ဟုတ်ပါတယ်စက်တင်ဘာမှာသူတို့အနေဆုံးအခကြေးငွေတို့ဟိုသတ်မှတ်ပြီးတော့အနေဆုံးလောကသတ်မှတ်ပြီးလိုက်တယ်ဒါကပါလို့အနေဆုံးလောက3600ဆိုပြီးသတ်မှတ်လိုက်တယ်သတ်မှတ်တဲ့နေရာမှာအဲ့ဒီတုန်းကမဖြစ်တာလဲဆိုတော့ဒီသူ့ရဲ့အနေဆုံးအခကြေးငွေဥပဒေရဲ့ဤတန်းမှာပါပါတယ်ရေချက်မှာလူသမားတွေနဲ့သူတို့မိသားစုရဲ့ဘဝဟိုလူမှုဘဝပြည့်မီရေးပေါ့နော်ပူလုံရေးလို့လည်းခြေခံရမယ်ဆိုတာပါတယ်ဒါပေမဲ့လို့အဲ့ဒါတွေကတကယ်အကောင့်နဲ့လက်တွေ့မှာဖြစ်မလာပဲနဲ့တဲ့ရောလို့ဦးနေမှာပါဖြစ်လာလဲဆိုတော့အခါကျတော့ဒီကုံလုံးလုံးမှုတွေတိုးတောင်းတာတို့အရင်ရာပြီးသားအခန့်စားခွင့်တွေကြွညင်မှုတွေတက်တော့တာတို့ဖြစ်လာတဲ့အခါကျတော့ဒီအနေဆုံးအကျဉ်းကိုတတ်မှတ်ပြီးရဲ့နောက်ပိုင်းမှာဒီလောကနဲ့ပတ်သက်ပြီးလူသမားဆန္ဒပြမှုတွေတော်များဖြစ်ပေါ်လာတယ်။ဟိုဒါစကားတစ်ပါးတော့ဆက်ရုံလို့ချီတက်မှုတွေလည်းဖြစ်လာတယ်။ဒါကအရင်အစိုးရကအနေဆုံးလောကတတ်မှတ်တဲ့နေရာမှာပြည်ပြည်အတောင်နဲ့မပေါ်ခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့။အဲ့တော့ဒီဘက်မှာလည်းအခုကတစ်ဖက်ကတော့လူနေမှုစိတ်တွေမြင့်တက်လာတယ်ငွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တမပီတဲ့နောက်မှာလူသမားတွေရဲ့ဒီစားဝတ်နေရေးအခြေအနေပိုကောင်းမလာပဲနဲ့ပိုချက်တဲလာတယ်ဒီအခြေအနေမှာသူကလောကပြန်လည်ပြင်နေတတ်မှတ်ဖို့ဒီလူသားချင်းကော်မတီကိုအခုတော့ဒီဖွဲ့စည်းတာပေါ့ဖွဲ့စည်းတဲ့နေရာမှာအရင်လိုပဲခက်လို့လည်းလုပ်သွားမလားဒါမှမဟုတ်လို့ကြည့်ရင်တကယ်ပဲလက်တွေ့ကြကြသူတို့စမ်းစစ်ပြီးတော့ဒီလောကကိုပြန်တတ်မှတ်နိုင်မလားဆိုတော့ကျွန်တော်စောင့်ကြည့်ရမယ်ပြီးတော့ဒီမှာတစ်ချက်ပေါ်ပြောချင်တာကဒီလောက်ကင်20မျိုးတပြင်းကြီးသတ်မှတ်လိုက်ကြ။အဲပြောမယ်ဆိုမြန်မာနိုင်ငံမှာကြီးကလောက်ကင်အားလုံးကိုတပြင်းကြီးသတ်မှတ်တဲ့သဘောဖြစ်သွားတာ။ဒါကလည်းလွဲချော်တဲ့သတ်မှတ်မှုတစ်ခုဖြစ်တယ်နော်။အဲလောက်ပုံမှန်မတူတဲ့ပုံမှာဟိုလောက်ကတွေကကွဲလွဲမှာ။အဲအနည်းဆုံးလောက်ကကိုတပြင်းကြီးသတ်မှတ်မယ်ဆိုရင်လည်းလောက်ကမြင့်တဲ့အခြေခံကိုပဲစဉ်းစားရမှာဖြစ်။အဲကကြတော့ဒီမှာကကျိုးမြရတယ်မှာပဲလောက်ကသတ်မှတ်တဲ့အတွက်ပိုပြီးကောင်းမလာပဲနဲ့ပိုပြီးနစ်နာမှုတွေဖြစ်သွားတယ်။အရင်ပြင်းနေကြကြွညင်မှုကြီးတွေကိုမပြေးပဲနဲ့ချက်တောက်ပလိုက်တာတို့တိုးတော့ပဲပြေးတာတို့အချို့ခံစားခွင့်တွေချက်တော့တာတော့သူတိတိတော့ဒီခြေကျုပ်လုပ်ငန်းတွေမှာတော့အထီများတယ
်အဲ့ဒီလိုမျိုးဒီဟိုပေါ့နော်အရင်အစိုးရတမရအုပ်သိမ်းစင်အစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့မပြည်ပြင်းတဲ့ဒီ policy တွေကြောင့်အခုအလုပ်သမားတွေညံ့နာနေတယ်ဆိုတဲ့ဥစ္စာကိုရောလက်ရှိဒီ NLD အစိုးရလက်ထက်မှာအဲ့ဒီသင်ခန်းစာတွေရောသူတို့ရသလားဒါမှမဟုတ်လေသဘောဆိုလို့ကျွန်တော်အလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေအဲ့ဒီလူတွေဘက်ကရောဒီလိုမျိုးအားနည်းချက်တွေရှိခဲ့တယ်အရင်အစိုးရလှုပ်ဆောင်မှုတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတော့တင်ပြခွင့်ရကြပါသလားခင်ဗျာ
ဒီနေ့ NLD အစိုးရနဲ့ပတ်သက်ရင်ကျွန်တော်တို့ဒီသဘောမကျဆုံးကတော့အလုပ်သမားကြီးရနဲ့ပတ်သက်လို့ရှိလို့ရှိရင်သူတို့အာရုံစိုက်မှုနည်းလွန်းတယ်နော်အရင်ရှိပြီးတဲ့အုပ်ချုပ်ရေးအဟောင်းတွေပေါ့ဗျာညွန်ရုပ်တွေနဲ့ဒီအုပ်ချုပ်ရေးအဟောင်းတွေနဲ့လေလူသမားဦးစီးတဲ့အောင်ဆက်လက်လေပတ်နေတာလူသမားရေးရည်နဲ့ပတ်သက်ရင်တို့ဒီလွဲချော်တဲ့ဘူအားရဲ့ချက်မှတ်လောက်ဒီမှာတော့ကျွန်တော်တို့ဘက်ကစိုးရိမ်နေအဲ့တော့အခုဒီဘက်မှာလည်းတို့ဒီအနေဆုံးလောက်ကတတ်မှတ်ရေးပေါ်မှာဒီလိုဝန်ကြီးဌာနနဲ့လွတ်ထားရုံမဟုတ်တော့ပဲနဲ့အစိုးရကိုယ်တိုင်ကတကယ်တည့်မြတ်ပေါ့နော်တို့ဟိုအာရုံစိုက်ဖို့လိုတယ်အထူးပြုမှုတွေလိုတယ်ကျွန်တော်တို့ဒီဘက်ကလူသမားရေးတောင်းဆိုသူအတီးပြီးရတော့ပုံမှန်တိမှုနဲ့တင်ပြနေကြတာပါပဲအဲ့
တော့အခုအကိုတို့အကိုဆိုလို့ရှိရင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်လေးထက်ထက်ဝင်လောက်လာတာဆိုတော့ကျွန်တော်ပြောခဲ့သလိုပေါ့သမရဦးသိန်းစင်ဆိုတာလက်ထက်ထက်ရတာတခြားလူတွေနဲ့ပူးပေါင်းပြီးတော့အကိုတို့ဒါအောက်ခြေ grassroots level အထိဆင်းပြီးတော့အများကြီးလှုပ်ခဲကြတယ်ဟိုဟိုပါပေါ့လှုပ်သမားတွေလူလူကြားထဲမှာဖြစ်ချင်တဲ့ဆန္ဒတွေလည်းကြားသိခဲ့ရပြီပေါ့နော်ဆိုတော့ဒီ NLD အစိုးရကိုဘယ်လိုပုံစံမျိုးများအကြံပေးချင်ပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလွတ်တော်ကော်မတီတွေရောသက်ဆိုင်ရာဒီအစိုးရတွေရောကျွန်တော်တို့အနည်းငယ်လို့တွေးနေတာတွေရှိတယ်။အနည်းဆုံးလုတ်ခတ်တဲ့သတ်မှတ်တဲ့နေရာမှာကျွန်တော်တို့ကပြောတာကတကယ်ဒီမတူတဲ့လုပ်ငန်းအမျိုးအစားတွေရတကယ်ဖြစ်တဲ့လုတ်ခတ်ကိုသတ်မှတ်ဖို့လိုတယ်။နောက်တစ်ချက်ကကျွန်တော်တိုင်းပြည်မှာဒီလုတ်ခတ်အနည်းဆုံးလုတ်ခတ်သတ်မှတ်ပေးလိုက်ရုံနဲ့လူ့သမားတွေရဲ့စာဝတ်နေအဆင်မပြေဘူး။ဒါအစမတန်မြင့်တဲ့လူလူမှုစိတ်ချော့ချရေးစီမံချက်တွေကိုတကယ်ညီအောင်တဲ့ပေါ်သွားဖို့လိုတယ်။အဲ့ဒါတွေဟာချက်ညီလုံးမှသာနဲ့ဒီလေတော့ခချင်းကိုတတ်မှတ်ရရဲ့ရည်ရွယ်ချက်ကလက်တွေ့အကျိုးသိအောင်ပေါ့ကောင်းလာမယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်လို့
ဟုတ်ကဲ့ဆိုတော့အခုပြောသွားတဲ့အထက်မှာလည်းပါပါတယ် အခုဒီ NLD အစိုးရအနေနဲ့ကတော့သူတို့ဘက်ကလူလူလာလာဆိုလို့ကျွန်တော်ကတော့စောစောကျွန်တော်စကားခံခဲ့သလိုဒီအလုတ္တမားအရေးကိစ္စတွေဆောင်ရွက်နေတဲ့သူတွေအလုတ္တမားတွေရဲ့ဆန္ဒဘလို့ရှိသလဲဆိုတော့အများအားထိတွေ့ပြီးတော့အရင်တော့ကလည်းနင့်နေချီပြီးတော့အခုတို့လိုသဘောထားတွေကောက်ခံခဲ့တဲ့သူတွေရေရှည်ရထားတဲ့အချက်လက်တွေကိုသူတို့ကသိကျင်တဲ့ဆန္ဒသဘောအခုတို့ရဲ့အမြင်တွေကိုလူလူလာလာမေးတာတွေကန့်လန့်လာတာတွေများရှိပါသလား NLD အစိုးရဘက်ကရောဒီတာဝန်ရှိတဲ့သူတွေဘက်ကပေါ့နော
်မရှိဘူးဗျအဲ့ဒါကဒီကွက်အစိုးရသိရအားနည်းဆုံးချက်ပဲမရှိဘူးဘာလို့လဲဆိုတော့ဒီလုံသမားဝန်ကြီးဌာနဆိုတော့ကအရင်အုပ်ချုပ်ရေးဟောင်းနဲ့လဲနေတာကျွန်တော်တို့ကတပြေကိုမျောလင့်တာပေါ့ NLD အစိုးရသိတက်လာတဲ့အချိန်မှာကျွန်တော်တို့မျောလင့်တာကဒီမူဝါဒရေးရတဲ့ပတ်သက်လာရင်ဝန်ကြီးတွေက NLD ဘက်ကပိုင်ပိုင်နဲ့ကင်ကြယ်နေတဲ့ပုံစံတွေဖြစ်တင်တယ်လို့ကျွန်တော်တို့မျောလင့်ခဲ့တယ်တကယ်တမ်းကျတော့မူဝါဒရေးရတဲ့ပတ်သက်ပြီးကင်ကြယ်ရမယ်ဒီကောင်းတဲ့ပေါ်မဲ့ဝန်ကြီးတွေမှာကအရင်အုပ်ချုပ်ရေးဟောင်းကပုံစံတွေကဥစားနေတာဆိုတော့ကကျတော့ဟိုသူတို့ဘက်ကအာယုံဆိုင်မှုနဲ့ပတ်သက်ရင်လူသမားကြီးရဲ့ဆက်ပတ်တဲ့သူတို့ရဲ့တောင်းရမှုကျွန်တော်တို့အားရဖို့မရှိဘူးတကယ်တော့သူတို့ဒီလိုလူသမားကြီးတောင်းရသူတွေနေနေလဲဒီကဲသူတို့ကြည်ကြက်ပြက်ပြွေးလို့ဆွေးနွေးမှုတွေလုပ်တင်တယ်အခုကအဲ့လိုမဟုတ်ဘူးတော့ဗျာဟိုသူတို့ဒီဝန်ကြီးဌာနနဲ့ပတ်သက်ဆက်နွယ်ပြီးတော့ချိန်ဆက်ထားတဲ့လူသမားအဖွဲ့ချုပ်တချို့နဲ့ပဲအပေါ်မှာသဘောဝိုင်းမှာဟိုဟန်ပြသဘောလေးတွေလုပ်တာတော့ပဲတွေ့ရတော့ကျွန်တော်တို့အားမရဘူးတိုင်ဆက်ပတ်တဲ့အဲ့တော့ဒီလူသမားကြီးရတွေကဒီလိုပဲပြဿနာတွေတက်လိုက်ဆွဲဦးနေပေးလိုက်နဲ့ပြီးတော့မှမဟုတ်ဘူးအဲ့လို့သမားတွေသူတို့ရဲ့ဇာဝင်းနေအခက်အခဲပေါ်မှာရက်တည်နေရတာပြပုံပုံချက်တဲလာရင်ကြဲပြန့်တဲ့လို့သမားလှုပ်ရှားမှုတွေအုပ်ကြွားမှုတွေတပိတ်တွေဖြစ်ပေါ်လာနိုင်တယ်ဒါဆိုလို့ချင်းဒီနေ့အစိုးရသွားနေရလားဒီအမျိုးသားပြန်တဲ့တင်းမြတ်ရေးငြိမ်းချမ်းရေးဒီမိုကရေစီတိုးတက်ဖွံ့ဖြိုးရေးဆိုတဲ့လုပ်ငန်းစဉ်တွေမှာထိခိုက်လာမှာအဲကြောင့်အစိုးရကလို့သမားရေးရတွေကိုအင်မတန်မှဟိုဖက်တက်ဝင်လက်တွေ့ကျကျလှုပ်ဆောင်ဖို့လိုတယ်လို့ပြောလို့ဖြစ်တယ်
ကိုယ်စုံဝင်းလိုက်တင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်အခုလှည့်ကြတာကတော့သုတစုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ကိုအောင်ကတင်ပြပေးမှာဖြစ်ပါတယ
်ယာရုကနေနားယူခဲ့တဲ့အမေရိကန်သမ္မတတွေဟာလူမှုအတိုင်းအဝန်အကျိုးပြုလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်လေးရှိပါတယ်ဒါအပြင်သူတို့ရဲ့အတွေ့အကြုံတွေကိုစာအုပ်ပြန်လည်ရေးသားထုတ်ဝေသလိုဝါသနာပါရအလုပ်တွေကိုလည်းရွေးချယ်လုပ်ကိုင်ရေးရှိပါတယ်ဒီထဲမှာလူသားစွန့်ရင်မြင့်တင်ရေးဆောင်ရွက်နေတဲ့ Bush Center တည်ထောင်ထားသူသမ္မတဟောင်း George Bush ကတော့သူရေးဆွဲခဲ့တဲ့ပကြီကားတွေကိုပြပွဲခင်းချင်းပြသခဲ့သလိုစာအုပ်လည်းရိုက်နှိပ်ထုတ်ဝေလိုက်ပါတယ်သမ္မတဟောင်း George W. Bush ဆွဲတဲ့ပကြီတွေကတော့အမေရိကန်စစ်ပြန်စစ်မှုရဟောင်းတွေရဲ့ပုံတွေပါစစ်မှုရန်ဘဝကနေနှုတ်ထွက်ပြီးအရသားတယောက်အနေနဲ့နေထိုင်ရမှာလိုအပ်တဲ့အကူအညီတွေပေးနိုင်မှုရန်ပုံငွေရှာတဲ့အနေနဲ့ရေဆွမ်းတက်တီရုပ်ပုံတော်များဆိုတဲ့ခေါင်းစဉ်နဲ့ပကြီးပြပွဲကျင်းပသလိုစာအုပ်လေးရိုက်နှိပ်ထုတ်ဝေပါတယ်တမရဘုရှ်က
ဒီကားရတဲ့စင်ဒီလိုတင်ပြတဲ့အခါမှာအရေးကြီးဆုံးတစ်ခုကတော့သူတို့တွေရဲ့ဘဝကိုဘလောက်ထိန်းနေတယ်ဆိုတာပါပဲ
အသက်80အရွယ်သမရာဟောင်းဟာဖေဖော်ဝါရီ28ရက်နေ့ကပကြီးစာအုပ်ကိုစတင်ဖြန့်ချိလိုက်တာပါ။ဒါပေမဲ့လည်းသူရေးဆွဲတဲ့လက်ရာတွေကိုဘလို့အကဲဖြတ်ကြမလဲဆိုတာနဲ့ပတ်သက်လို့နည်းနည်းတော့ထိတ်လန့်မိတယ်လို့သမရာဘုရှ်ကပြောပါတယ်။ကြီးရက်ကနေအငင်းစားယူခဲ့တဲ့ဂျေးဖိန်းကတော့လက်ရာကောင်းတဲ့ပကြီးကားတွေဖြစ်တယ်လို့အခုလိုမှတ်ချက်ပေးပြောပါတယ်။
Like if I was a painter or if I was
ဒီကားရီဟာခန်းစားချက်အပြည့်နဲ့ဆွဲထားတာဖြစ်တယ်လို့အချိန်တော်တော်ယူပြီးဆွဲထားမှန်းလည်းသိတာပါတယ်။
ရဲစံတက်တီရုပ်ပုံနှောင်းများပကြီးစာအုပ်ရဲ့ဏ္ဍန်အဖွဲ့မှာသမရဘုရှ်ကဝက်စတန်ချာချီရဲ့အတိတ်ကိုချေမွန်းခြင်းအစေးစာအုပ်အကြောင်းသိရကနေအခုလိုပကြီးဆွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်မစ္စတာဘုရှ်ပြသထားတဲ့ပကြီးကားတွေထဲမှာကိုယ်တစ်ပိုင်းပုံတွေများပေမဲ့ကိုခန္ဓာအစိတ်ပိုင်းတချို့ဆွန့်လွတ်ခဲ့ရသူတွေရဲ့တကိုယ်လုံးပုံတွေလည်းပါဝါတယ်အဲ့ဒီထဲမှာစိတ်နဲ့အပါဝင်ပ
ါ I got wounded
2008ခုနှစ်ဇွန်လတုန်းကဇာလန်ဘုံကြောင့်ဒဏ်ရာရခဲ့ပြီးညာဘက်ခြေတော်ဖျက်ခဲ့ရပါတယ
်စစ်မှုရဟောင်းတွေနဲ့ဘာကြောင့်တင်းတလိနေပြလဲဆိုတာကိုတော့သမရဘုရှ်ကအခုလိုပြောပါတယ
် And hanging out with these vets is
စစ်မှုရဟောင်းတွေနဲ့အခုလိုဆုံးရတာကြောင့်ခွန်အားလည်းဖြစ်ပါတယ်စစ်မှုရဟောင်းတွေဘဝကိုအများအယုံဆိုင်ဖို့လုပ်နေတဲ့ရည်ရွယ်ချက်ကသူတို့ရဲ့တာဝန်ချေဝမှုကိုကွန်ပျူတာအလုံးကိုသတိပြလိုက်တာဖြစ်လို့သူတို့ရဲ့ဆွလမှုတွေစိတ်မကောင်းဖြစ်နေကြတဲ့အကျိုးရှိရတွေလှုပ်ပေးကြဖို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့တည်ကျွမ်းခဲ့တဲ့စစ်မှုထမ်းဟောင်းတွေရဲ့ပုံတွေကိုရေးဆွဲခဲ့ပြီးပကြီးစာအုပ်ထဲမှာပကြီးကား66ကားနဲ့အဲ့ဒီပကြီးကားတွေအကြောင်းရေးသားထားတဲ့အစီအရေကိုထည့်သွင်းရိုက်နှိပ်ထားပါတယ်။ရေဇံတက်တီရုပ်ပုံလောများဆိုတဲ့ပကြီးစာအုပ်မှာနိုင်ငံရေးနဲ့သက်ဆိုင်တာတွေမပါပေမဲ့အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုကနေတရားမဝင်ခိုးဝင်လာပြီးတဲ့နောက်ကြီးတဲ့တပ်ဖွဲ့ဝင်အဖြစ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်စဉ်ခြေထောက်ဆုံးရှုံးခဲ့တဲ့ Juan Carlos Hernandez ရဲ့အကြောင်းလဲပါဝင်ပါတယ်
သမရပုရှာအငင်းစားယူပြီးနောက်မှာပဲပကြီးပညာရက်ကိုလေးလာစီးပူးခဲ့တာပါခင်ဗျာကဆက်ပြီးပြောပြပေးခြင်းတဲ့အကြောင်းအရာကတော့အမေရိကန်ပြည်ထောင်စုဆီလီကွန်ဗယ်လီမှာလာပြီးအခြေစိုက်ကြတဲ့အာရှသားနည်းပညာရှင်တွေအကြောင်းမှာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်သူဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေတာဖြစ်လာပါတယ်အာရှတိုင်းမှာဆိုရင်လေအစင်းမြင့်နည်းပညာသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရေးဖြစ်လာပါတယ်မတူခြားနာတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲတရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ ATO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်းတဲ့ပေါ်နေတာပါဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့အိုးကပြောပါတယ
် A lot harder to get investors and there are a lot more real in terms ofYou know, hey, you have to generate a business model.
ဝေဒီဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယ်ရည်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာရဆိုတာပါပဲ
။ဒါပေမဲ့လေဆီလီကွန်ဗယ်လီမှာယင်းနှိမ့်မြုံနံဖို့ငွေကြေးရှင်တွေကပိုးပြီးတော့နှက်သက်ကြတယ်လို့အိုးကပြောပါတယ်
။ You know, you have a great idea. Great. Go and push it out.
ညာစီမှာအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ။
ယင်းနည်းနန်သူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုပ်မြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခင်ဗျားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခင်ဗျားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနည်းမြုံနံသူတွေကအစိုးမမြင်ကြပါဘူးမောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသင်ယူနိုင်တာကြောင့်မှဒါမှမဟုတ်မောင်မြင်တဲ့တန်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ဘင်ထရန်ကပြောပါတယ
် There's been a lot of people going into depression people who potentially commit suicide
စိတ်ဓာတ်ကျသူတွေတတ်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်ကိုစနာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မှရှိကြတယ်လေ
စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွေးဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနည်းမြှုပ်နှံသူ Truck လွန်ကပြောပါတယ
် It's your ability to recruitTop talent, your ability to get top talent to work together well.
အင်တန်တော်ရဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ်
။နည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှာနေမဟုတ်ဘဲနိုင်ငံရခြားမှာလဲဆီလီကွန်ဗယ်လီကယင်းနည်းမြှုပ်နှံသူတွေကရှာဖွေနေတာပါ။အဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
They come to the States and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တူထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတည်းနာမဟုတ်တော့ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ဟောပြောပြသွားတဲ့ဒုတဆုံးလဲအမေရိကန်တွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာကူးစက်ရောဂါဖြစ်တဲ့ TB နဲ့ပတ်သက်လို့တီတူလူထုကျန်းမာရေးပညာပေးဖို့နှစ်စဉ်မတ်လ24ရက်နေ့ကိုနိုင်ငံတကာ TB ရောဂါနေ့ဖြစ်သတ်မှတ်ထားပါတယ်ဒါအပြင် 1882 ခုနှစ်မတ်လမှာမိုက်ကိုဘက်တီးရီယမ်လို့ခေါ်တဲ့ TB ကူးစက်ရောဂါပိုးကိုတွေ့ရှိခဲ့တဲ့ဆေးသိပ္ပံပညာရှင်ကြီးဒေါက်တာရောဘတ်ကိုချ်ကိုလေးစားဂုဏ်ပြုတဲ့အနေနဲ့လဲသတ်မှတ်ခဲ့တာဖြစ်ပါတယ် tuberculosis လို့ခေါ်ရဲ TB ကူးစက်ရောဂါဟာကမ္ဘာတဝန်းမှာလူတွေကိုသေဆုံးတဲ့အထိဖြစ်စေပါတယ်။အထူးသဖြင့်ကမ္ဘာလူဦးရေ3ပုံတစ်ပုံဟာ TB ရောဂါကူးစက်ခံရပြီးလူပေါင်းတသန်းခွဲလောက်လည်းဒီရောဂါကြောင့်သေဆုံးခဲ့ရပါတယ်။ TB ရောဂါကြောင့်သေဆုံးမှုအများဆုံးဖြစ်တဲ့နိုင်ငံတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေပါ။အဲ့ဒီနိုင်ငံတွေမှာဆင်းရဲမွဲတေမှုယောဂါကုသသူတွေကိုဖယ်ကျင်ထားမှုအလုံးအလောက်ဆေးဝါးကုသမခံရမှုစတဲ့အချက်တွေဟာယောဂါကုသမှုကိုပိုးပြီးဖြစ်ပေါ်စေပါတယ်။1940ခုနှစ်တဝိုင်းအန်တီဘိုတစ်စ်ခေါ်ပဋိဇီဝဆေးတွေပေါ်ထွက်မလာခင်တီဘီယောဂါဟာကြောက်စရာအကောင်းဆုံးကုသယောဂါတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ကာလမှာတော့ယောဂါခန္ဓာရည်ရှိတဲ့ဆေးဝါးတွေထုတ်လုပ်နိုင်မှုကြောင့်တီဘီယောဂါကိုကာကွယ်တားမြစ်နိုင်တဲ့အခြေအနေကိုရောက်ရှိနေပါပြီ။လူတိုင်းတီဘီယောဂါကုသမှုခံနိုင်ခွင့်ရှိရမယ်ဆိုတဲ့ရည်မှန်းချက်နဲ့ယောဂါဖြစ်တဲ့သူမရှိစေရဆိုတဲ့စောင့်ဖို့ကိုဒီနှစ်အထိမ်းအမှတ်ဖြစ်သတ်မှတ်ထားပါတယ်။တီဘီယောဂါနှိမ်နည်းရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ယောဂါကုသခံနေရသူတွေကိုကဲ့ရဲ့ပြစ်တင်ပြီးခွဲခြားဆက်ဆံမှုအဆုံးသတ်ရေးနည်းလမ်းကိုမဖြစ်မနေရှာဖွေရမှာဖြစ်ပါတယ်။ဒါမှသာဝေဒနာရှိနေအတွက်ဆေးဝါးကုသစောင့်ရှောက်မှုရရှိစေရေးအကူအညီပေးနိုင်မှာလည်းဖြစ်ပါတယ်။ဆင်းရဲချို့တဲ့သူတွေဖဲချင်းခံထားရသူတွေကျန်းမာရေးစောင့်ရှောက်မှုမခံရသူတွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြေရှင်းပေးခြင်းအပြင်သူတို့ရဲ့အသက်ရှင်နေထိုင်မှုကိုပံ့ပိုးပေးနိုင်ပြီးအခြားသူတွေကိုထပ်ပြီးမကူးဆက်နိုင်အောင်ယောဂါကူးဆက်ခံရသူရေအတွက်ကိုလည်းလျှော့ချနိုင်မှာဖြစ်ပါတယ်။တီဘီယောဂါတိုက်ဖျက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းတန်ဒိတ်ထံခိုင်ခိုင်မာမာခြားထားပါတယ်။တီဘီယောဂါကူးစက်မှုအများဆုံးခံနေရတဲ့နိုင်ငံတွေမှာလူအသက်ကယ်တင်ရေးကျန်းမာရေးစောင့်ရှောက်မှုတိုးတက်ရေးနဲ့ကမ္ဘာကြီးပိုးပြီးလုံခြုံစိတ်ချမှုရှိအောင်အထောက်အကူပြုရေးစတဲ့အစီအစဉ်တွေကိုအမေရိကန်နိုင်ငံကပံ့ပိုးကူညီပြီးအာရုံစိုက်လှုပ်ဆောင်နေပါတယ်။တီဘီယောဂါတိုက်ဖျက်ရေးကိုအမေရိကန်ဗဟိုအစိုးရကတစင်ဦးစားပေးပြီးဆောင်ရွက်ခဲ့ပါတယ်။ကမ္ဘာတဝန်းတီဘီယောဂါထိန်းချုပ်ရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့ထောက်ပံ့မှုကိုအထောက်အကူပြုဖို့နဲ့SDGs တို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂရဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်အောင်မြင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအပါအဝင် The Stop TB Partnership နဲ့ Global Drug Facility အဖွဲ့တို့နဲ့ American အစိုးရကပူးပေါင်းလှုပ်ဆောင်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အာဘော်မှုကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့ကြန့်ရှိနေတဲ့အချိန်တော်တွင်သတင်းအချင်းချုပ်ကိုမဆွေမြတ်မုံကပြောပြမှာဖြစ်ပါတယ
်။ရုရှားနိုင်ငံရဲ့တိုက်ခိုက်လက်ဖြစ်အဂတိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူလည်းဖြစ်တဲ့ Alexei Navalny ကိုမော်စကိုမြို့မှာတရားမဝင်ဆန္ဒပြပွဲကြီးကိုစီစဉ်မှုနဲ့တရားရုံးတစ်ခုကထောင်ဒဏ်15ရက်နဲ့ဒေါ်လာ350လောက်နဲ့ညီများတဲ့ရုရှားရူဘင်ငွေ2000ထံရလိုက်ပါတယ်။ဒီပြစ်ဒဏ်အပေါ်အယူခံဝင်ပဲလို့သူ့ရဲ့ရှင်းနေကပြောပါတယ်။ဒီနေ့ကနေနေတော့ကလုတ်ခဲ့တဲ့ဆန္ဒပြပွဲဟာတရားမဝင်ဘူးလို့အာဏာပိုင်တွေကပြောတာကိုမစ္စတာနယ်ဗန်နီကပယ်ချပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲတုန်းကရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုရက်ဆွဆွဲချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့တမက်လည်းဖြစ်သမ္မတနဲ့အနီးကပ်အရေးပါတဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဂျာရက်ခူရှနာကထွက်ဆိုဖို့သဘောတူလိုက်ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။သမ္မတရဲ့အနီးကပ်အကြံပေးတွေနဲ့ရုရှားအရာရှိတွေကြားမှာဆက်ဆံရေးအခြေအနေအပေါ်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာဒီစစ်ဆေးခံရမဲ့သူတွေထဲမှာကုရှနာဟာသမ္မတထရမ့်နဲ့အနီးဆက်ဆုံးပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်။တခါအော်စတြေးလျနိုင်ငံအရှေ့မြောက်ကန်ယိုရန်ဘက်ကိုအင်အားဖြင့်မုန်တိုင်းစတင်ဝင်နေတာနဲ့အတူကွင်းစ်လန်ပြည်နယ်မြောက်ပိုင်းကနေအိမ်ပေါင်း2000ကျော်လဲလျှက်စစ်တပ်အားပြတ်တောက်နေပါတယ်။ကွင်းစ်လန်ပြည်နယ်အရှေ့ဘက်ကန်ယိုရန်မှာရှိတဲ့ဘိုဝယ်မြို့ကနေမြောက်ပိုင်းမိုင်60လောက်အကွာမှာရှိတဲ့အေရမြို့အထိကိုဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းမကြာခင်အချိန်လောက်မှာဒက်ဗီဆိုက်ကလုန်းမုန်တိုင်းဝင်ရောက်လာမယ်လို့ခန့်မှန်းထားပါတယ်။ဒေဗီဆိုက်ကလုန်းမုန်တိုင်းဟာပြင်းအားအဆင့်၄နဲ့ဝင်ရောက်လာမှာဖြစ်ပြီးတော့လေပြင်းတိုက်ခတ်နှုန်းတစ်နာရီမိုင်180လောက်ရှိတယ်လို့ Australia မိုးလေဝသဘူရိုကခန့်မှန်းထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကဦးဆန်မိုးဝေဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီမိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6နိုင်နေ9နိုင်အထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.